Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ် February 23ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီအထိလိုင်းဒိုမီတာ24 25 32နဲ့ 50 တို့ကနေဓာတ်ရိုက်ထုတ်နေနေပါပြီရှင်။ဒီနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြထွေးပါရှင်
။ကျွန်မအေးတန်နာကြောပါရှင်။စီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးအပြစ်ခတ်ရက်စရေးအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံတို့အဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရဒီကနေ့ပဲပြောသွားပါတယ်။တရုတ်ဟာဒေသကိုထိန်းချုပ်နိုင်စွမ်းပို့ပြီးမြင့်စေမယ်လို့ရဖြစ်နေတောင်တရုတ်ပင်လယ်ပြင်ထဲကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုတပ်ဆင်နေတယ်လို့အမေရိကန်သုတေသနအဖွဲ့တစ်ခုကပြောပါတယ်ရှင်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေသရင်းသတင်းတွေဒီညပိုင်းပြောပြဖို့ရှိပါတယ်မက်ခင်ဖြူထွေးရေ
။ဟုတ်ကဲ့ပါရှင်။မြန်မာစီးပွားရေးတိုးတက်ဖို့အတွက်ဖြူပြင်းပြောင်းလဲစရာတွေအများကြီးရှိနေသေးတယ်လို့ကမ္ဘာ့ဘဏ်နဲ့အတူဒီပညာရှင်တချို့ကထောက်ပြပြောဆိုနေကြပါတယ်
။ဖြစ်မိတဲ့ငွေတေးကဏ္ဍအတွက်အခြေခံအဆောက်အုံများတည်ဆောက်ခြင်းတို့လိုအပ်တယ်လို့တွေးရှိရပါတယ်။နိုင်ငံပိုင်ပံများကိုဖြူပြင်းပြောင်းလဲခြင်းကနေတဆင့်ငွေတေးကဏ္ဍဖွဲ့စည်း
ဘဏ္ဍာရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နန်းထီထီပြောသွားတာပါ။မြန်မာစီးပွားရေးအပေါ်တုံ့သက်ချက်တွေကိုမကြခင်မှာအပြည့်စုံနာဆင်နိုင်ပါရဲ့ရှင်။တခါမြန်မာနိုင်ငံဆိုင်ရာအမေရိကန်အသံမှတ်ကြီးအဖြစ်နဲ့မကြခင်မှာတာဝန်ယူတော့မဲ့ Mr. Scott Marcian နဲ့အမေရိကန်ရောက်ပြီးတိုင်းရင်းသားလူမှုအဝင်းဝိုင်းကကိုယ်စားလှယ်တချို့တွေ့ဆုံပြီးတော့ဘာတွေဆွေးနွေးခဲ့ကြသလဲဆိုတာနဲ့မြန်မာပညာရေးစနစ်ကောင်းမွန်ဖို့အတွက်ဘာတွေဆောင်ရွက်ဖို့လိုအပ်နေသလဲနောက်ချင်းပြည်နယ်မင်းတပ်မျိုးကစီပင်စေးမိလောင်ခဲ့တဲ့သတင်းတွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးတန်တာကျော်နဲ့ကိုဝင်းမင်းတို့ကတင်ပြပေးကြပါမယ်ရှင်။
စီးရီးယားနိုင်ငံမှာစနေနေ့မှာစတင်ပြီးတော့အပြစ်ခတ်ရက်စရေးအမေရိကန်ပြည်အောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီလို့စီးရီးယားအစိုးရကဒီကနေ့ပဲပြောလိုက်ပါတယ်။အစိုးရစစ်တပ်က IS Islamic စစ်သွေးကြောအဖွဲ့နဲ့ Al-Qaeda ကွန်ရက်နဲ့ဆက်ဆက်တဲ့အကြမ်းဖက်အဖွဲ့တွေကိုတော့ဆက်ပြီးတော့စစ်ဆင်ရေးလုပ်နေမယ်လို့အစိုးရရဲ့ကြေညာချက်မှာပြောသွားပါတယ်။အမေရိကန်ရုရှားအစီအစဉ်မှာလည်းအဲ့ဒီစစ်သွေးကြောအဖွဲ့တွေမပါဝင်မဲနဲ့ဒီအစီအစဉ်မှာပါဝင်မဲ့အဖွဲ့တွေအားလုံးတောက်ကြနေမှာအဖြစ်ပေးအတည်ပြုရမှာဖြစ်ပါတယ်။အပြစ်ခတ်ရက်စရေးအစီအစဉ်ဟာပိတ်မိနေတဲ့နယ်မြေတွေဖွင့်ပေးဖို့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့အရဲသားတွေကိုဘုံကျဲတိုက်ခိုက်နေတာတွေရက်ဖို့တောင်းဆိုတာတွေဆိုရင်ဒီအစီအစဉ်ကိုသဘောတူတယ်လို့ Syria ရဲ့အဓိကအတိုက်အခံ High Negotiations Committee ကတနင်္လာနေ့ညမှာပြောသွားခဲ့ပါတယ်တနင်္လာနေ့ညမှာပဲထုတ်ပြန်သွားတဲ့ပူရဲကြေညာချက်တစ်စောင်မှာတော့ Syria ပြည်ပခန့်မှာပါဝင်နေတဲ့အဖွဲ့တွေအနေနဲ့မိမိကိုယ်ကိုခုခံကာကွယ်ဒါကအစအင်အားအသုံးပြုမှုကိုထိန်းချုပ်ထားရမယ်လို့အမေရိကန်နဲ့ရုရှားကပြောထားပါတယ်။ဒါအပြင်လူသားချင်းစာနာမှုဆိုင်ရာအဖွဲ့တွေအနေနဲ့အကူအညီတွေပေးတာကိုဒီပိတ်မိထားတဲ့နယ်မြေတွေကိုအကန့်အသတ်မရှိဝင်ထွက်ခွင့်ပေးဖို့လည်းသဘောတူရမှာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာတော့ဒီအပြစ်ရဲ့အစီအစဉ်နဲ့ပတ်သက်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာဒီကနေ့အင်္ဂါနေ့မှာအမေရိကန်အထက်လွှတ်တော်နိုင်ငံသားဆက်ဆံရေးကော်မတီရှေ့မှောက်မှာမေးခွန်းတွေကိုဖြေကြားရမှာဖြစ်ပါတယ်ရှင်။
အာဖဂန်နစ္စတန်ပါကစ္စတန်တရုတ်နဲ့အမေရိကန်နိုင်ငံတွေကတန်တမန်တွေအနေနဲ့ကာဘူးမြို့တော်မှာအာဖဂန်ငြိမ်းချမ်းရေးအတွက်ထပ်မံဆွေးနွေးနေပါပြီ။အာဖဂန်နစ္စတန်ဆိုးရွားကလှုပ်ချင်တဲ့တာလီဘန်သဘုံတွေနဲ့တိုက်ရိုက်ငြိမ်းချမ်းရေးဆွေးနွေးပွဲအတွက်အချိန်နဲ့နေရာသတ်မှတ်ဖို့ဒီလေးနိုင်ငံဆွေးနွေးပွဲကနေလှုပ်ပေးနိုင်မယ်လို့မျှော်လင့်နေချိန်မှာဒီနေ့ဆွေးနွေးပွဲတွေစတင်လိုက်တာပါ။ဒီဆွေးနွေးပွဲမှာမေခွန်းဖြစ်ရမှာအာဖဂန်နိုင်ငံသားဝင်ကြီးဆလာဟူဒင်ရာဘာနီကတာလီဘန်နောက်ဒုတိယအကြီးဆုံးသဘုံအဖွဲ့ဖြစ်တဲ့Hips e Islamic နဲ့အခြားလက်နက်ကိုင်အဖွဲ့တွေအနေနဲ့အခုလှုပ်ဖို့ရှိတဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်ဖို့ထပ်မံကမ်းလှမ်းလိုက်ပါတယ်။နိုင်ငံကြီးဝန်ကြီးရာဘာနီကအခုလေးနိုင်ငံဆွေးနွေးပွဲမှာငြိမ်းချမ်းရေးဆွေးနွေးပွဲအတွက်မူပေါင်းနဲ့လမ်းပြမြေပုံတွေဆွဲပြေးသွားပြီးဒါကြောင့်ဒီလမကွန်ခင်တာလီဘန်နဲ့တိုက်ရိုက်ဆွေးနွေးပွဲတွေလှုပ်ဖို့နေ့ရက်နဲ့နေရာလိုအသေးစိတ်တွေသတ်မှတ်နိုင်ဖို့အဆိုပြုထားတယ်လို့ထုတ်ပြောခဲ့ပါတယ်။ဒါပေမဲ့တာလီဘန်သဘုံတွေဘက်ကတော့ဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုတက်ဖို့ဆန္ဒရှိမရှိကိုထုတ်ပြောထားခြင်းမရှိသေးပဲအာဖဂန်နိုင်ငံတော်ဘက်မှာဆက်ကျင်တိုက်ခိုက်ရေးတွေတိုးမြင့်လှုပ်ဆောင်နေပြီးနိုင်ငံတကာတပ်တွေရုတ်သိမ်းပြီးမှသာငြိမ်းချမ်းဆွေးနွေးနိုင်မယ်လို့အရင်ကအတိုင်းယက်တီထားပါတယ်။ဒါပေမဲ့ Hips e Islami သဘုံအဖွဲ့ကဂီရတ်ဘာဟီယာကတော့သူတို့အနေနဲ့ဒီအစိုးရကမ်းလှမ်းချက်ကိုအလေးနက်ထားဆွေးနွေးနေတယ်လို့ထုတ်ပြောခဲ့ပါတယ်။နိုင်ငံသားရေးဝန်ကြီးရာဘာနီဘက်ကတော့နှစ်ဖက်ယုံကြည်မှုတိစောက်နိုင်မှုသဘုံတွေဘက်ကနေအကြမ်းဖက်မှုတွေတစုံတရာ short ချတာမျိုးတွေလုပ်ဖို့လိုတယ်။ဒါမှငြိမ်းချမ်းလုပ်ငန်းစီရှေ့ဆက်နိုင်မှာဖြစ်တယ်လို့အလေးနက်ထုတ်ပြောခဲ့ပါတယ်ခင်ဗျာ။
အမေရိကန်ပြည်အောင်စုမှာကျင်းပနေတဲ့တမရလောင်ပနာမရွေးချယ်မှုတွေမှာနိုင်ငံအရှေ့မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာအနိုင်ရပြီးတဲ့နောက်အမေရိကန်တမရလောင်နေရာရရှိရေးကြိုးပမ်းနေတဲ့တန်းကြွယ်တထေးကြီးဒေါ်နယ်ထရမ့်ဟာနိုင်ငံအနောက်ချမ်းမှာဒီကနေ့ကျင်းပမဲ့နာဗာနာပြည်နယ်က Caucus Party တွင် maybe worry မှာနိုင်ရဖို့ကိုယ့်ဘက်ကိုယုံကြည်နေပုံရပါတယ်။နောက်ဆုံးထွက်လာတဲ့သဘောထားစစ်တမ်းကောက်ယူမှုတွေအရလဲ Mr. Trump ဟာ40ရာခိုင်နှုန်းထောက်ခံမှုရပြီးတော့ Republican ပြိုင်ဘက်တွေကြားမှာရှေ့ဆုံးမှာရှိနေပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio နဲ့ Ted Cruz တို့ကတော့ထောက်ခံမှု20ရာခိုင်နှုန်းလောက်စီနဲ့ဒုတိယနေရာအတွက်တဦးနဲ့တဦးသိမ့်မကွာတဲ့အနေအထားမှာရှိပါတယ်။ဒီနေ့နီဗားဒါကကော့ကက်စ်ကိုမဲဆန္ဒရှင်အရေးအတွက်များများရောက်လာခဲ့ရင်တော့နောက်တစ်ပတ်မှာပြည်နယ်ဆယ်ပြည်နယ်ကျော်မှာတနေ့တည်းပြိုင်သူမဲပေးကြမဲ့ Super Tuesday Super Inga နေ့အတွက်သမရကိုယ်စားလှယ်လောင်းတွေအရှိန်ရသွားမှာဖြစ်ပါတယ်။အဲ့ဒီအချိန်မှာပြည်နယ်တိုင်းရဲ့၃ဘုံ၃ဘုံမှာအကျိုးရွေးချယ်ပွဲတွေကျင်းပပြီးဖြစ်မှာပါ။အထက်လွှတ်တော်အမတ် Cruz နဲ့ Mr. Trump တို့လိုမျိုးဘဲပြည်နယ်မှာမှအနိုင်မရသေးတဲ့ Mr. Rubio ကတက်တန်းရှိအထက်လွှတ်တော်အမတ်လည်းဖြစ်သမရနေရာတွင်ဝင်ရောက်ရှင်ပြိုင်ဘူးသူလည်းဖြစ်တဲ့အထက်လွှတ်တော်အမတ် Bob Dole အပါအဝင်ဝါရင် Republican တို့ရဲ့ထောက်ခံမှုကိုဒီကနေ့ Caucus မတိုင်းမီရရှိထားပါတယ်ရှင
်။ဥရောပကိုနိုင်ငံရွှေပြောင်းဝင်အောင်လက်မှုပြသနာပေါ်မကြာခင်ကဆုံးဖြတ်ချက်တွေချခဲ့တဲ့အတွက် Australia နိုင်ငံကနေဆုံးဖြတ်ခဲ့တာကို Greek နိုင်ငံကတရားဝင်ကန့်ကွက်လှတွေပေးပို့လိုက်ပါတယ်။ Greek နိုင်ငံရဲ့ဝင်ကြီးအနေနဲ့ဂရိနိုင်ငံဆိုင်ရာဩစတြေးလျတာဝန်ကြီးကိုဆင့်ခေါ်ပြီးဩစတြေးလျအစိုးရကနေနိုင်ငံရေးခွင့်လွှတ်ခွင့်လျှောက်ထားသူအရေးအတွက်ကိုကန့်သတ်ဖို့ဆုံးဖြတ်လိုက်တဲ့အပေါ်မကျေနပ်ကြောင်းထုတ်ပြောလိုက်ပါတယ်။အခုလိုဆုံးဖြတ်ချက်ကြောင့်ဒီရွှေပြောင်းဝင်ရောက်လာသူတွေဟာဂရိနိုင်ငံမှာဆက်တောင်းတင်းနေမှာဖြစ်ပါတယ်။ဒီနိုင်ငံရွှေပြောင်းဝင်ရောက်လာမှုပြဿနာအတွက်ဩစတြေးလျနိုင်ငံမှာနှက်ဖြန်လုံးမဲ့အစည်းအဝေးကိုလည်းဂရိနိုင်ငံကိုမဖိတ်ခေါ်ခဲ့တဲ့အတွက်ဂရိဘက်ကဒေါသထွက်နေပါတယ်။ဒီနှက်ဖြန်အစည်းအဝေးကိုဩစတြေးလျနဲ့အတူအယ်ဘေးနီးယား၊ဘော့စနီးယား၊မက်ဆီဒိုနီးယားနဲ့ဆလိုဗေးနီးယားအပါအဝင်ဘော်လ်ကန်ဒေသနိုင်ငံတွေအများပြားတက်ရောက်ကြမှာဖြစ်ပါတယ်။တနင်္လာနေ့တုန်းကတော့ဂရိရဲတွေကမက်ဆီဒိုနီးယားနယ်စပ်စခန်းတစ်ခုကဒုက္ခသည်ရာပေါင်းများစွာကိုစတင်ဖယ်ရှားမှုတွေပြုလုပ်ခဲ့ပါတယ်။အရင်နောက်အင်ကာနေ့မှာအာဖဂန်နစ္စတန်ကအများစုဖြစ်တဲ့ဒီရွှေပြောင်းဝင်ရောက်လာသူတွေကိုအေသင်မြို့တော်ကိုသွားတဲ့ဘတ်စကားတွေပေါ်တင်ပြီးစစ်တပ်ထိန်းသိမ်းစခန်းတစ်ခုကိုပို့ဆောင်ခဲ့ပါတယ်ခင်ဗျာ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00နာရီကနေ10:00နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလိုက်မီတာ190 kHz 1505လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ဟာဒေတာကိုထိန်းချုပ်နိုင်စွမ်းပို့ပြီးမြင့်စေမဲ့အလုပ်ရဖြစ်နေတောင်တရုတ်ပင်လယ်ပြင်တွေကနယ်မြေပိုင်ဆိုင်မှုအငင်းပွားကျွန်းတွေပေါ်မှာရေဒါစနစ်တစ်ခုကိုတပ်ဆင်နေတယ်လို့သိကြလွတ်လပ်တဲ့ American သုတေသနအဖွဲ့တစ်ဖွဲ့ကပြောပါတယ်။ American နိုင်ငံသားရေးဝန်ကြီး John Kerry နဲ့တွေ့ဆုံဆွေးနွေးဖို့အတွက်တရုတ်နိုင်ငံသားရေးဝန်ကြီး Wang Yi American နိုင်ငံကိုမလာခင်လေးမှာပဲ Washington အခြေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးအဖွဲ့ CSIS ကဒီအစီရင်ခံစာကိုထုတ်ပြန်လိုက်တာပါ။CSIS ရဲ့အာရှဒေတာရေးချောင်းဆိုင်ရာပွင့်လင်းမြင်သာရေးဌာနကဂျိုရူကနေရိုက်ယူထားတဲ့ပုံတွေကိုထုတ်ပြန်လိုက်ပြီးတော့အဲ့ဒီထက်မှာတော့ Spartley ကျွန်းစုထဲမှာရှိတဲ့ Cateron ကြောက်တန်းပေါ်မှာအစစ်မြစ်ရေဒါစနစ်တစ်ခုမီးပြတိုက်တစ်ခုရဟယင်စဉ်သက်နိုင်တဲ့နေရာတစ်ခုမြေအောက်ဂရုတ်ကျင်းနဲ့တခြားဆက်သွယ်ရေးပစ္စည်းကိရိယာတွေပါတဲ့ပုံတွေကိုတွေ့ရပါတယ်။ဒီရေဒါစနစ်ဟာတောင်တရုတ်ပင်လယ်ပြင်ရဲ့မြောက်ဘက်မှာမြေပြင်နဲ့ဝင်ဟင်အသွားအလာတွေပေါ်စောင့်ကြည့်နိုင်စွာအများကြီးပိုကောင်းသွားမဲ့စနစ်ဖြစ်တယ်လို့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ Sparkly ကျွန်းစုတွေကတခြားကျွန်းငယ်တွေပေါ်မှာလည်းရေဒါစနစ်တွေတည်ဆောက်နေပုံရတယ်လို့ CSIS ကပြောပါတယ်ရှင
်။မြန်မာနိုင်ငံမြောက်ပိုင်းနေရာတချို့မှာဖြစ်လာတဲ့စစ်ရေးပဋိပက္ခတွေကြောင့်အရသာထိခိုက်တွေနဲ့ဒုက္ခသည်ထောင်ကနဲလောက်ထွက်ပြေးနေရတဲ့ပေါ် EU ဥရောပသမဂ္ဂအနေနဲ့စိုးရိမ်မကင်းဖြစ်နေကြောင်းဥရောပသမဂ္ဂရန်ကုန်ရုံးကထုတ်ပြန်လိုက်ပါတယ်။ဒီတိုက်ပွဲတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေလိုအကာအကွယ်လိုအပ်သူတွေရဲ့အသက်အန္တရာယ်တွေဆိုးရင်စရာရှိပြီးမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာမဖြစ်မနေလိုအပ်တဲ့ယုံကြည်မှုတွေကိုလည်းထိခိုက်စေတယ်လို့ EU ဥရောပသမဂ္ဂကထုတ်ပြောလိုက်ပါတယ
် EU urges restraint on all sides and calls for dialogue in order to immediately end hostilities and work towards genuine
ဥရောပသမဂ္ဂရန်ကုန်ရုံးပြန်ကြားရေးတာဝန်ခံ Valerie Zarek ကအလုံးပါဝင်ပြီးရေရှည်ခံမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးအတွက်တိုက်ပွဲတွေအားလုံးချက်ချင်းရဲ့ဆိုင်းချနိုင်ဖို့ပဋိပက္ခမှာပါဝင်တဲ့ဘက်အားလုံးကအခြေအနေတွေကိုထိန်းသိမ်းသိသိကြံတွယ်ကြဖို့နဲ့တွစ်ဆုံဆွေးနွေးကြဖို့ပြောဆိုသွားတာဖြစ်ပါတယ်။ဒါအပြင်ပဋိပက္ခတွေဖြစ်ရနေမြေအတွင်းကအရသားတွေရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်ဖို့လူသားချင်းစာနာမှုအကူအညီတွေပေးနိုင်ရေးအတွက်လည်းဝိုင်းဝန်းအဖြေရှာညှိနှိုင်းဆောင်ရွက်ကြဖို့ EU ကတိုက်တွန်းထားပါတယ်။အခုနှစ်ဆိုင်ပိုင်းကစလို့ရှမ်းပြည်နယ်အတွင်းမှာ TNLA ပလောင်လက်နက်ကင်ဖွဲ့နဲ့အဆက်စေတောင်ပိုင်းတပ်ဖွဲ့အခြားနယ်မြေအငင်းပွားပြီးအပြန်အလှန်တိုက်ပွဲတွေဖြစ်တာကြောင့် ဒုက္ခသည်3000ကျော်နေရတင်းရှောင်နေကြသလိုမြောက်ပိုင်းကချင်ပြည်နယ်နဲ့အခြားရှမ်းပြည်ဒေသအချို့မှာလည်းစီးရဲတင်းမာမှုတွေရှိနေပါတယ်TNL နဲ့ SSC တောင်ပိုင်းကြားပဋိပက္ခအပေါ်မှာအခြားတိုင်းရင်းသားအဖွဲ့အစည်းတွေကဂျာဝယ်ညှိနှိုင်းမှုစ조사နေချိန်မှာပဲ TNL နဲ့မြန်မာစစ်တပ်တို့တိုက်ပွဲတွေလည်းဆက်ဖြစ်ခဲ့ပါတယ်။ရှမ်းပြည်နယ်အတွင်းကတိုက်ပွဲတွေနဲ့ပတ်သက်လို့ငြင်းငြင်းချမ်းချမ်းဖြစ်ရှင်းမှုရန်ကုန်အမေရိကန်တိုင်းရင်းကလည်းပြီးခဲ့တဲ့သတင်းဘက်ကတိုက်တွန်းခဲ့ပါတယ်။ပြည်သူ့လွတ်တော်မှာရှမ်းပြည်တိုက်ပွဲအခြေအနေပေါ်အရေးကြီးဆိုကိုတင်သွင်းခဲ့ပြီးတိုက်ပွဲတွေရပ်ဆဲဖို့တောင်းဆိုခဲ့တာလည်းရှိပါတယ်ခင်ဗျာ။
IS Islamic စစ်သွေးကြောအဖွဲ့ရဲ့ဝင်ဖို့အတွက်ဆီးရီးယားနိုင်ငံကိုတွားရောက်ခဲ့တယ်ဆိုတော့အင်ဒိုနီးရှားနိုင်ငံသား၄ဦးကိုစင်ကာပူနိုင်ငံတာဝန်ရှိသူတွေကသူတို့နိုင်ငံကိုပြန်ပို့လိုက်ပါတယ်သူတို့၄ဦးဟာတနင်္ဂနွေနေ့မှာဖမ်းခံရတာဖြစ်ပြီးတော့အင်ဒိုနီးရှားနိုင်ငံဘက်တမ်ကျွန်းကိုပြန်ပို့လိုက်တာဖြစ်ပါတယ်သူတို့ဗက်တမ်နိုင်ငံတကာစိတ်ကန်းကိုရောက်ရောက်ချင်းပဲရဲကဖမ်းလိုက်တာပါအသက်15နှစ်တူဦးပါဝင်အကြမ်းဖက်သမားလို့တန်တရားရှိခံရတဲ့သူတို့၄ဦးလုံးဟာအင်ဒိုနီးရှားနိုင်ငံရဲ့ကျွန်းမကြီးဖြစ်တဲ့ဂျာဗာကျွန်းကဖြစ်ပါတယ်သူတို့ကပထမဂျာကာတာမြို့ကနေစင်ကာပူနိုင်ငံကိုတွားရောက်ခဲ့ပြီးတော့အဲဒီကမှမလေးရှားနိုင်ငံဂျဟောမြို့ကိုတွားပြီးတော့မှစင်ကာပူနိုင်ငံကိုပြန်ရောက်လာတာဖြစ်ပါတယ်ရှင
်အမေရိကန်နိုင်ငံမှာလူအများပြားတပ်ဖြတ်ခံခဲ့သူသုံးခဲ့တဲ့ iPhone ကိုဖက်ဒရယ်စုံစမ်းစစ်ဆေးပြည်သူ FBI ကနေအချက်လက်ဝင်ယူခွင့်ရဖို့ Apple Computer Company ဘက်ကညှင်းဆိုခဲ့တာကိုထောက်ခံသူတွေက FBI ဌာနချုပ်ပါဝင်မြို့ကြီး40မှာဒီနေ့ဆန္ဒပြပွဲတွေလုပ်ဖို့ပြင်ဆင်နေပါတယ်။အနာဂတ်အတွက်တပ်ဖွဲ့ဝင်ကြလို့အမည်ပေးထားတဲ့ Digital Online အခွင့်အရေးလှုပ်ရှားမှုအဖွဲ့အနေနဲ့ New York, San Francisco, Minneapolis, Hong Kong နဲ့ London လိုမြို့ကြီးတွေက Apple ဆိုင်တွေမှာဒီပွဲတွေကိုလုပ်ဖို့စီစဉ်နေတာပါ။ဒီ Digital လှုပ်ရှားမှုအဖွဲ့ဝင်တွေကပုဂ္ဂိုလ်ရဲ့တည်င်းချက်လက်တွေကိုလုံခြုံအောင်ထိမ့်သိမ်းရေးကြိုးပမ်းမှုတွေကိုထောက်ခံဖို့ရည်ကြီးတယ်။အစိုးရဘက်ကဒီခုံရုံးတိုက်ပွဲမှာ Apple ကိုနိုင်သွားရင်ဒီ Digital ခေတ်မီဆက်သွယ်ရေးကိရိယာတွေအားနည်းသွားမယ်လို့ထောက်ပြနေကြပါတယ်။ American အစိုးရအရာရှိတွေကတော့ California ပြည်နယ် San Bernardino မြို့မှာလူ14ဦးကိုမနစ်ကတပ်ဖြတ်ခဲ့တဲ့ Syed Zewan နဲ့သူ့မျိုးသမီး Tafshin Malik တို့တုံးခဲ့တဲ့ဖုန်းတွေကအချက်လက်တွေကိုထုတ်နိုင်ဖို့Apple company ဘက်ကဖွင့်ပေးဖို့ကိုအလို့ရှိနေတာပါ Apple company ကတော့ဒါကိုအခုချိန်ထိညှင်းဆန်ထားပါတယ် FBI စုံစမ်းစစ်ဆေးပြည်သူအနေနဲ့အခုလိုတောင်းဆိုနေတာကကုမ္ပဏီရဲ့အစ်မြင့်လှုပ်ဝက်ကုတ်ဖန်တီးမှုကိုနောက်ဘက်ကဖွင့်ချဖို့လမ်းပွင့်သွားစေနိုင်တယ်အနာဂတ်မှာတလွဲသုံးသူလက်ထဲကိုဒီနည်းပညာရောက်သွားရင်မရေတွက်နိုင်လောက်အများပြတဲ့ Apple computer ဖုန်းသုံးသူတွေအတွက်ခိုးဝင်ရှာဖွေခံရဖို့လမ်းဖွင့်ပေးလက်သူလို့ဖြစ်သွားနိုင်တယ်လို့ဆိုပါတယ်ခင်ဗျာ Direct from Washington
The Voice of Americaနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့ကြတာပါ။သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတက်လက်တင်ပြပေးစီမားတယ်။အရင်ဆုံးဒီမြန်မာစီးပွားရေးတိုးတက်မှုအပေါ်မှာကမ္ဘာပံကဘယ်လိုသုံးသပ်ထားလဲကြည့်အောင်ပါ။မြန်မာနိုင်ငံအနေနဲ့လာမယ့်9နှစ်အတွင်းတစ်နှစ်မှာပုံမှန်ဈေးနှုန်းတွေအရဆိုရင်တော့စီးပွားရေးတိုးတက်မှုနှုန်း800ခန့်နှုန်းဝင်ကျင်တိုးတက်လာွယ်ရှိတယ်လို့ကမ္ဘာပံကသုံးသပ်ပါတယ်။ဒီလိုတိုးတက်ဖို့အတွက်လက်ရှိမှာရှိနေတဲ့ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုနောက်တက်လာမယ့်အစိုးရသက်လက်ထက်မှာပြုပြင်ပြောင်းလဲနိုင်မှသာနိုင်ငံအနေနဲ့အမှန်တကယ်တိုးတက်ဖို့မျိုးလာမှာဖြစ်တာကြောင့်ကဏ္ဍတစ်ခုချင်းစီအလိုက်ပြုပြင်ပြောင်းလဲတဲ့အချက်တွေကိုကမ္ဘာ့ဘဏ်ကဒီနေ့ပဲထုတ်ပြန်ပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဆိုရလက်ထက်မှာပြုပြင်ပြောင်းလဲရေးတွေလုပ်ခဲ့ပေမဲ့လူဝဲချက်တွေရှိနေသေးတဲ့အကြောင်းကိုလည်းပြောဆိုနေတာပါ။ဒီအကြောင်းကိုတော့မတ်မီခါကသတင်းပေးပို့ထားပါရရှင်
။လက်ရှိအဆိုရလက်ထက်တာဝန်ယူခဲ့တဲ့ကာလအတွင်းမှာမြန်မာနိုင်ငံကိုပြုပြင်ပြောင်းလဲရေးလုပ်ငန်းတွေလှုပ်ဆောင်ခဲ့ပေမဲ့ကဏ္ဍအလိုက်လိုအပ်ချက်တွေရှိနေသေးတယ်လို့ဒီကနေ့မှာကမ္ဘာ့ဘဏ်ကကဏ္ဍအလိုက်ပညာရှင်တွေကထောက်ပြပြောဆိုလိုက်ပါတယ်။နိုင်ငံဖွံ့ဖြိုးတိုးတက်ရေးမှာအဓိကအခန်းကဏ္ဍတစ်ခုအနေနဲ့ပါဝင်တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေမှာယင်းနှီးမြှုပ်နှံမှုတွေတိုးတက်လာပေမဲ့ယင်းနှီးမြှုပ်နှံနိုင်တဲ့နိုင်ငံပမာဏနည်းနေသေးကြောင်းအရှိတောင်အာရှနိုင်ငံတိုင်းလိုလိုနဲ့ယင်းနှီးမြှုပ်နှံနိုင်ခြင်းမရှိသေးကြောင်းရေရှည်ရင်းနှီးမြှုပ်နှံမှုအတွက်ထိရောက်မဲ့ကာကွယ်ပေးနိုင်မဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာမူဝါဒတွေမရှိသေးကြောင်းကမ္ဘာ့ဘဏ်ကစီးပွားရေးဆိုင်ရာအကြီးအကဲအရာရှိ Charles Snyder ကပြောဆိုလိုက်ပါတယ်။နောင်လာမဲ့အစိုးရသစ်လက်ထက်မှာပြုပြင်ပြောင်းလဲရမယ့်လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးသူကအခုလိုထောက်ပြပြောဆိုလိုက်ပါတယ
်။ကုန်သွယ်မှုပိုင်းမှာမျှတတဲ့ပတ်ဝန်းကျင်ကောင်းရှိဖို့လိုအပ်ပါတယ်။ဒီအစိုးရလက်ထက်မှာပြုပြင်ဖို့လိုအပ်တဲ့ဘဏ္ဍာရေးဆိုင်ရာကိစ္စတွေကိုလာမဲ့အစိုးရလက်ထက်မှာပြင်ဆင်လာနိုင်မယ်ထင်ပါတယ်။ရရှိရင်းနှီးမြှုပ်နှံမှုမှာယုံကြည်စိတ်ချဖို့အတွက်မူဝါဒရေးရာအပိုင်းတွေကိုပြင်ဆင်ဖို့လိုအပ်နေပါတယ်။အစိုးရဝန်ဆောင်မှုအပိုင်းတွေမှာလည်းအဆင့်မြင့်ဖို့လိုပါတယ်။ပွင့်လင်းမြင်သာမှုရှိဖို့ပို့ပြီးတော့လိုအပ်ပါတယ
်။ကမ္ဘာ့ဘဏ်အနေနဲ့မနေ့ကဒေါအောင်ဆန်းစုကြည်အပါအဝင် NLD လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒီလိုတွေ့ဆုံဆွေးနွေးခဲ့တာနဲ့ပတ်သက်ပြီးကမ္ဘာ့ဘဏ်ကမြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်အဗတူလာတွေကတော့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးမှုဟာအရေးပါတဲ့တွေ့ဆုံဆွေးနွေးမှုတစ်ခုဖြစ်ကြောင်းနောက်တက်လာမယ့်အစိုးရအသစ်အနေနဲ့တိုင်းပြည်ကိုအကောင်းဆုံးပြုပြင်ပြောင်းလဲနိုင်မယ်လို့မျှော်လင့်ကြောင်း သူကအခုလိုပြောပါတယ
် So yesterday was
open နေ့ကတွေ့ဆုံမှုမှာကမ္ဘာပိုင်ရဲ့မူဝါဒပိုင်းတွေကိုဒေါန်ဆန်းစုကြည်အပြင်လွှတ်တော်အမတ်တွေနဲ့ပါဆွေးနွေးခဲ့ပါတယ်အစိုးရတက်လက်ထက်မှာမြန်မာနိုင်ငံဖွံ့ဖြိုးတိုးတက်နိုင်ဖို့ပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားပါမယ်တိုးတက်လှုပ်ဆောင်မဲ့ကမ္ဘာပိုင်ဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးခဲ့ပါတယ်
လက်ရှိမှာမြန်မာနိုင်ငံအတွင်းမှာဆင်းရဲချမ်းသာကွာဟချက်ကိုကျင်းပနိုင်ဖို့လှုပ်ဆောင်ရန်အရေးတကြီးလိုအပ်နေကြောင်းလူမှုရေးဝန်ဆောင်မှုပေးတဲ့လုပ်ငန်းတွေမှာအစိုးရအနေနဲ့အရင်ကထက်ဘဏ္ဍာငွေတိုးတက်သုံးစွဲမှုတွေရှိလာပေမဲ့လည်းအခြားနိုင်ငံတွေနဲ့ရှင်ပါကနေပါနေသေးကြောင်းကမ္ဘာပံကလူမှုရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နှင်းနှင်းပိုင်ကထောက်ပြပြောဆိုခဲ့ပါတယ်လက်တလုံးမှာမြန်မာနိုင်ငံတွင်ငွေကြေးဆိုင်ရာလက်ပတ်စည်းစိမ်မှုအပိုင်းမှာလွန်စွာအားနည်းနေကြောင်းမြန်မာနိုင်ငံဖွံ့ဖြိုးဖို့အတွက်ရေရှည်ရင်းနှီးမြှုပ်နှံမှုတွေပေါ်ပေါက်လာဖို့လိုအပ်နေပေမဲ့တောင့်တင်းခိုင်မာတဲ့ဥပဒေတွေရှိဖို့လိုအပ်နေကြောင်းဘဏ္ဍာရေးဆိုင်ရာအကြီးအကဲအရာရှိဒေါ်နန်းထစ်ထေးကလိုအပ်ချက်တွေနဲ့ပတ်သက်ပြီးခုလိုထောက်ပြပြောဆိုခဲ့ပါတယ
်ဖြစ်မိတဲ့ငွေကြေးကဏ္ဍအတွက်အခြေခံအဆောက်အုံများတိစောက်ခြင်းတို့လိုအပ်တယ်ကိုတွေ့ရှိရပါတယ်နိုင်ငံပိုင်ပံများကိုပြုပြင်ပြောင်းလဲခြင်းကနေတဆင့်ငွေကြေးကဏ္ဍဖွဲ့စည်းပုံပြောင်းလဲမှုကိုကျေပြန့်စွာဆောင်ရွက်ရမှာဖြစ်ပါတယ်။တောင်းတင်းခိုင်မာတော့ဥပဒေနဲ့ကြီးကျက်စစ်ဆေးမှုဘူပေါင်းတရက်ကနေတဆင့်ကျွန်တော်တို့ရဲ့ဒီ Micro Finance Insurance အဲ့ဒါတွေကိုကြီးကျက်အုပ်ချုပ်ဖို့အတွက် Non-Bank Financial Institution တွေဖြစ်တဲ့ကဏ္ဍဖွံ့ဖြိုးတိုးတက်လာစေဖို့လုံ့ဆော်ပေးရန်ကြိုးပမ်းဆောင်ရွက်ရန်လိုအပ်တာကိုတွေ့ရှိရပါတယ်
မြန်မာနိုင်ငံမှာမျှတပြီးလူတိုင်းပေးဆောင်နိုင်မဲ့အခွန်စနစ်ကိုထူထောင်ဖို့လိုအပ်နေတဲ့အပိုင်းကိုလည်းထောက်ပြပြောဆိုခဲ့ပါသေးတယ်။အခွန်ငွေတွေကောက်ခံမှုမှာလည်းပွင့်လင်းမြင်သာမှုရှိဖို့လိုအပ်နေတယ်လို့ကမ္ဘာ့ဘဏ်ကထောက်ပြပြောဆိုခဲ့ပါတယ်ဒီပြင်အစိုးရမူဝါဒရေးရာပိုင်းမှာပွင့်လင်းမှုလိုအပ်ချက်တွေရှိနေသလိုတိကျခိုင်မာတဲ့အစိုးရကပေးနိုင်မဲ့ပြည်သူဝန်ဆောင်မှုတံပိုးတစ်ခုကိုလည်းတိကျစွာသတ်မှတ်ထားဖို့လိုအပ်နေပြီလို့ကမ္ဘာ့ဘဏ်ကပြည်ပြင်ပြောင်းလဲရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကောင်းဆောင်ရှဘီမိုဟီကပြောဆိုလိုက်ပါတယ်အစိုးရအနေနဲ့ပြည်သူကိုပြန်လည်ပေးဆောင်ရမယ်ဝန်ဆောင်မှုအပိုင်းအားနည်းနေတာတွေလည်းရှိနေတယ်လို့သူကထောက်ပြပြောဆိုခဲ့ပါတယ်။ဒီလိုအချက်တွေပြုပြင်ပြောင်းလဲနိုင်မှသာမြန်မာနိုင်ငံအနေနဲ့ဖွံ့ဖြိုးတိုးတက်လာနိုင်ရွယ်လို့သူကပြောဆိုခဲ့ပါတယ်။လက်ရှိမှာကမ္ဘာ့ဘဏ်ကနေပညာရေး၊ကျန်းမာရေးစတဲ့လူမှုဝန်ဆောင်မှုများရရှိနိုင်ရေး၊ကျေးလက်စည်ရဲနွမ်းပါမှုလျှော့ချနိုင်ရေး၊ပုဂ္ဂလိကကဏ္ဍတိုးတက်စေရေးနဲ့ရှင်ပြိုင်မှုရရှိစေရေး၊လူတိုင်းလက်လန်းမီတဲ့ဘဏ္ဍာရေးစနစ်ထူထောင်နိုင်ရေး၊လျှက်စစ်တပ်အားတိုးတက်ရရှိရေးနဲ့အုပ်ချုပ်မှုကဏ္ဍစွမ်းရည်မြင့်တင်ရေးစတဲ့ကဏ္ဍ6ခုအတွက်ပြုပြင်ပြောင်းလဲရမယ့်အချက်တွေကိုဒီကနေ့အသေးစိတ်ထုတ်ပြန်လိုက်ပါတယ်။ဒါတွေကိုနောက်တက်လာမယ့်အစိုးရကိုချပြသွားမယ်လို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပြောဆိုထားပါတယ်ရှင်
။မမေခါစုစည်းတင်ပြခဲ့တာပါရှင်။အခုကတော့ဒီအမေရိကန်နိုင်ငံခြားရေးဌာနအကြီးအကဲအရာရှိတဦးနဲ့အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာတိုင်းရင်းသားအဖွဲ့အစည်းကပုံကိုတချို့တွေ့ဆုံခဲ့တာကိုပြောပြချင်ပါတယ်။မြန်မာနိုင်ငံအတွင်းကငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့တိုင်းရင်းသားဒေသအခြေအနေတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာတိုင်းရင်းသားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေကိုအမေရိကန်နိုင်ငံခြားရေးဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာအကြီးတန်းဒူးလက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့မာစီယယ်ကဝါရှင်တန် DC မြို့တော်ကဒီနိုင်ငံခြားရေးဌာနမှာတွေ့ဆုံခဲ့ပါတယ်မစ္စတာမာစီယယ်ဟာဆိုရင်တော့မကြခင်မှာဒီမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်အကြီးအဖြစ်နဲ့တာဝန်ယူမဲ့ပုံကိုလည်းဖြစ်ပါတယ်မနေ့ကဒီတွေ့ဆုံမှုနဲ့ပတ်သက်လို့တော့ဒီတွေ့ဆုံမှုမှာပါဝင်ခဲ့တဲ့ကရင်ပြည်လူမှုအတိုင်းဝိုင်းရဲ့ကိုစလဲကိုဝေလင်းအောင်ကိုကျွန်မကမေးမြန်းကြည့်တော့ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့သူကအခုလိုပြောပါတယ
်မနေ့ကဒီတမန်အစ်တတယောက်နဲ့မြန်မာနိုင်ငံကိုသွားမဲ့ဒီအမေရိကန်တမတ်ကအဲဒီသူရတဲ့အကြောင်းရဒီတိုင်းသားတွေရဲ့ဟောအမြင်ကိုအဓိကဟောသိရှင်တယ်နောက်ပြီးတော့ဒီဟောပေါ့အာဒီပြည်လုံးဆိုင်ရာပြည်ခေစေကိစ္စနဲ့ပတ်သက်လို့တိုင်းသားတွေရဲ့အမြင်ကဘယ်လိုရှိလဲဆိုတဲ့ဟာကိုအဲ့ဒါဟောပေါ့သူတာဝန်ထမ်းဆောင်ပုံမှာအဓိကသိရှင်တဲ့ကိစ္စတွေဖြစ်တယ်အာဆိုတော့ကျွန်တော်တို့ဘက်ကလည်းဒီပြည်ခေစေနဲ့ပတ်သက်လို့အဓိကဟောပေါ့ထားပြီးတော့အယုံစူးစိုက်ပြီးတော့ဟောပေါ့အာအလုံးနဲ့ဟောပေါ့ဟိုပတ်ဝန်ပူပေါင်းပြီးတော့လှုပ်ဆောင်တာဖို့အဲ့နောက်ပြီးတော့ဒီကချင်ပြည်မှာဖြစ်နေတဲ့စစ်ပွဲတွေကိစ္စနဲ့ပတ်သက်ပြီးလဲဟောပေါ့အရင်စစ်ပွဲတော့ဘုရှမ်းပြည်မှာတော်လကောင်းနောက်ပြီးတော့ဒီissue တွေကြတော့ဒီဟောပေါ့ကချင်ပြည်တို့ရှမ်းပြည်တို့မှာဆိုရင်ဒီမြို့ရဲ့စေဝါကိစ္စနဲ့ပတ်သက်လို့အဲ့ဒီအကြောင်းတွေလည်းပါတယ်နောက်ပြီးတော့ဒီတိခရဲ့စေကဒီနေ့ရှိဟောပေါ့တခုမှမရှိရေရရာနှိမ့်နိုင်ဆွေးနွေးမှုဆိုတာတိကျမရှိဘူးဒီလုံးဆိုင်ရာပြည်ခရဲ့ဆေးကိုရေးထိုးရတဲ့အဖွဲ့အစည်းတွေရှိလို့ရေးထိုးရတဲ့အဖွဲ့အစည်းတွေရှိတယ်။ဆိုတော့ဒီကာလမှာဒီနေ့ဟိုပေါ့ဒီဒုက္ခတွေတရားလဲထိုင်းနယ်ဆက်တစ်လျှောက်မှာဟိုပေါ့တိန်းနေရှိရှိနေတယ်ဆိုတဲ့ကိစ္စတွေကျွန်တော်တို့ပြောတယ်။နောက်ပြီးတော့ဒီ IDP တွေကလည်းဟိုပေါ့ကချင်ပြည်လောကောင်ချမ်းပြည်မှာလောကောင်ရှိတယ်။နောက်ပြီးတော့ကျွန်တော်တို့ကရင်ပြည်ရော ကရနီပြောဒီနေရာမှာတွေလဲဟော IDP တွေဆက်ရှိနေတော့မယ်အစိုးရတွေလက်လမ်းမမြင်နိုင်တဲ့နေရာတွေရှိတယ်ဆိုတော့ဒီနေရာမှာလဲဟောဒီဆက်ပြီးတော့ဟောဒီ humanitarian assistance လူသားဆန်ထောက်ထားတဲ့အကူအညီဆက်ပြီးပေးဖို့ဆိုပြီးတော့ဒါတွေတော့ကျွန်တော်တို့ဟောပေါ့အမြင်တော်သားဟောပြောပြပြီးတော့ဆွေးနွေးတော့တာရှိတယ်
ဘာကြောင့်မလို့အခုလိုမျိုးဒီတိုင်းသားကိုယ်စားလှယ်တွေကိုပဲတီးတန့်ရွေးချယ်ပြီးတော့တွေးဆောင်တာပါလဲရှင်မနေ့ကတွေးဆောင်တဲ့နေရာမှာတိုင်းသားကိုယ်စားလှယ်တချို့ပဲဒီအမေရိကန်ပြည်ထောင်စုမှာရှိနေတဲ့ဒီတိုင်းသားဒီအတိုင်းဝိုင်းကဒီလူမှုကိုယ်စားလှယ်ဒီခေါင်းဆောင်တွေပေါ့နော်သူတို့တွေနဲ့တွေးဆောင်တာဆိုတော့ဒီကိုယ်စားလှယ်တွေကိုပဲတီးတန့်ရွေးပြီးတော့တွေးဆောင်တာကဒါအဓိကတိုင်းသားအရေးကိစ္စကြောင့်လားဘာကြောင့်ပါလဲ
ကျွန်တော်မြင်တာတော့ဒီဟိုပေါ့တိုင်းသားအရေးကိစ္စကိုလဲဟိုပေါ့တိုင်းသားတွေရဲ့ဟိုပေါ့အမြင်တွေကိုတီးတန့်ဟိုပေါ့ဒီနားထောင်ခြင်းနဲ့နောက်ပြီးတော့ဟောပေါ့သိခြင်းနဲ့ဆိုတဲ့အပိုင်းမှာပါတာပေါ့
မနေ့ကတော့တွေ့တော့တွေ့တဲ့အတိုင်းသားဘယ်နှဦးရှိပါလဲရှင
်တိုင်းသားဘက်ကမနေ့ကကျွန်တော်တို့ပါလာတော့ခြင်းရှိတယ်ရှမ်းရှိတယ်မွန်ရှိတယ်နောက်ပြီးတော့ဂရင်းလေးစုပေါ့
ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့ပေါ့နော်ကိုဝေလင်းရဲ့အနေနဲ့ရောဒီဆွေးနွေးပွဲကဘယ်လောက်ထိအရေးပါတယ်လို့ယူဆပါလဲဒီဆွေးနွေးပွဲအပေါ်မှာဘယ်လိုထင်မြင်သုံးသပ်မိပါလဲ
ဒီပမာဒီမှာရှိတဲ့ဟောပေါ့ဒီတိုင်းနာအရေးကိစ္စတွေကိုလည်းဟောပေါ့အဓိကအခန်းကဏ္ဍပါတဲ့အနေနဲ့ဟောပေါ့ဒီ State Department အနေနဲ့ဟောပေါ့သိမြင်ချင်တယ်လို့ကျွန်တော်အဲ့လိုမျိုးယူဆပါတယ်။ဘာကြောင့်လဲဆိုတော့ပမာဒီမှာဖြစ်နေတဲ့ကိစ္စကလည်းဒီလက်နက်ကင်ပဋိပက္ခတွေဖြစ်နေရတဲ့ကိစ္စကဒီတိုင်းနာတွေရဲ့ဟောပေါ့အခွင့်အရေးတွေဟိုလက်လူရှိထားတယ်လုံမရတဲ့အနေအထားမျိုးမှာရှိတယ်ဒီနိုင်ငံရေးပြဿနာကိုဖြေရှင်းတဲ့အချိန်မှာတိုင်းနာတွေရဲ့ပါပေါ့နိုင်ငံရေးအယူအဆမြင်တော်ရားတွေကိုပါပေါ့နားလည်မှတန်းဒီပြဿနာတွေကိုပါပေါ့ဖြေရှင်းကြော်လွားတဲ့အချိန်မှာဒါတွေကပေါ့လက်လူရှုလို့မရတဲ့အမြင်မှာရှိတဲ့အတွက်ကြောင့်မလို့ဒီတိုင်းနာရေးကိစ္စတွေကိုအလေးပေးပြီးတော့ပါပေါ့အရင်ဆွေးဆက်ရမယ်ဆိုတဲ့သဘောမျိုးကိုကျွန်တော်ကဒီလိုမျိုးစတင်တင်ပြပါတယ်
ဒီအမေရိကန်ပန်ရဲ့အင်္ဂါနေ့ညအစီအစဉ်ကိုနားဆင်နေကြတာပါရှင်။ပညာရေးနဲ့ဆိုင်တဲ့သတင်းတပုတ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံအတွင်းအခြေခံပညာသင်ကျောင်းတချို့မှာစာမွေးပွဲမေးခွန်းပေါက်ကြားမှုနောက်မေးခွန်းလွှာတွေမှာဆူဆူဝါဝါတပ်ပုံမှားယွင်းတာစာမွေးပွဲစစ်ဆေးတာတွေလွဲချော်နေတာတွေနဲ့ပတ်သက်လို့လက်ရှိပညာရေးဝန်ကြီးနဲ့ပညာရေးဝန်ကြီးဌာနအဆင့်မြင့်တာဝန်ယူထားသူတွေမှာအဓိကတာဝန်ရှိဆုံးဖြစ်တယ်လို့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌကဝေဖန်လိုက်ပါတယ်။မြန်မာပညာရေးစနစ်အဆင့်နှိမ့်ကြပြီးလာမယ့်အစိုးရတက်လက်ထက်ပညာရေးကြီးတခုလုံးဒီအရေးအသွေးမီပြုပြင်ပြောင်းလဲပြနိုင်နိုင်တယ်လို့လည်းဆရာဆရာမတွေကမျှော်လင့်နေကြတယ်လို့ဆိုပါတယ်အပြည့်စုံကိုတော့မဆုမွန်ကတင်ပြပါမယ်ရှင
်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုအစ်စ်မြင့်ပညာရေးစနစ်အဖြစ်နိုင်ငံတကာအစ်စ်မီပညာရေးဖြစ်အောင်စွမ်းဆောင်မြင့်တင်နိုင်ရေးအစိုးရလွှတ်တော်နဲ့ပညာရေးဝန်ကြီးဌာနတို့ပညာရေးဥပဒေတွေပြဋ္ဌာန်းပြီးဆောင်ရွက်နေတယ်လို့ပြောဆိုနေချိန်နဲ့တပြိုင်နက်တည်းမှာပဲအခြေခံပညာစာသင်ကျောင်းတချို့မှာစာမဝဲမေးခွန်းပေါက်ကြားမှုတွေဖြစ်တယ်လို့မေးခွန်းလွှာတွေထဲမှာသမိုင်းကြောင်းဖြစ်စဉ်အကြောင်းအရာတွေနဲ့စလုံးပေါင်းတပ်ပုံမှားမှားယွင်းယွင်းဖြစ်နေတာတွေကိုလူမှုကွန်ရက်တွေမှာဖော်ပြလာနေတယ်လို့တိုင်တန်းမှုတွေအရေးယူမှုတွေနဲ့စစ်ဆေးစုံစမ်းမှုတွေကိုလှုပ်ဆောင်နေကြောင်းပညာရေးဌာနဘက်ကလည်းရှင်းလင်းချက်တွေထုတ်ပြန်နေရပါတယ်ဒီကိစ္စတွေနဲ့ပတ်သက်လို့အဓိကတာဝန်အရှိဆုံးကတော့လက်ရှိတာဝန်ယူထားတဲ့ပညာရေးဝန်ကြီးပဲဖြစ်တယ်လို့နိုင်ငံတော်ဝန်ကတက္ကသိုလ်ကောလိပ်အခြေခံပညာအဆင့်ပညာသင်ကြားနေတဲ့ဆရာဆရာမတွေစုဖွဲ့ထားတဲ့မြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဦးတူတာကဝေဖန်လိုက်ပါတယ
်။ဘာကြောင့်လဲသူကဝန်ကြီးတယောက်ဖြစ်တဲ့အတွက်သူမှတာဝန်အရှိဆုံးသူတို့ဒီဟာကိုစနစ်ပြောင်းနေဆိုတဲ့ကျွန်တော်တို့ကပုံစီမံခန့်ခွဲမှုစနစ်တကျဆိုင်ရွယ်ရတော့မယ်ရှင်းလင်းရတော့မယ်ပြောရဆိုရတော့မယ်ဒါတွေကိုသူမလုပ်ဘဲနဲ့ဖြည့်ဆက်ဆက်ပေါ့နော်သူကစနစ်ဟောင်းတိုင်းသွားပြီးတော့ဒီစနစ်ဟောင်းမှာလည်းမိငုံပေါက်ခဲတာတွေကဒီကျွန်တော်တို့တခြားလုံးပဲနိုင်ငံတော်အဆင့်ဆောင်မှုရဲ့ဆယ်ထန်းပေါ့နော်တက်လို့ဝင်တန်းမှာသူလည်းကျွန်တော်တို့မိတိုင်းကြရတယ်ဒါအင်မတန်စိတ်ပျက်စရာကြီးကောင်းတာပေါ့နော
်အခြေခံပညာသင်ကျောင်းတချို့မှာစာမဝဲမိငုံလွှာပေါက်ကြားမှုတွေနဲ့ပတ်သက်လို့တော့ဆရာဆရာမတွေရဲ့ဆရာဝတ္တရားနဲ့အညီကျင့်ဝတ်လိုက်တာမှုစံထားမှုတွေပေါ်မေးခွန်းထုတ်စရာဖြစ်လာတယ်လို့လည်းမန္တလေးရတနာဘုံတက္ကသိုလ်အင်္ဂလိပ်စာဌာနကလက်ရှိကတိကအဖြစ်တာဝန်ယူတင်ကြားနေတဲ့ဥတုတကသုံးသပ်ပါတယ
်။ဆရာဆရာမတွေရဲ့ code of conduct လေးလူပါပေါ့နော်။ကျင့်ဝတ်ပေါ့နော်။ဒါလုံးသိမသိဘူးဆိုတာစဉ်းစားရမယ်။ code တစ်ပည့်ချင်းနဲ့အမှုအဓိကထားပြီးတော့အဲ့လိုလုပ်နေတဲ့ပုံစံရောက်တဲ့အတွက်ကျွန်တော်အမိနဲ့တော့လုံးဝလက်မခံနိုင်ဘူးပေါ့နော်။အရေးယူတဲ့အခါမှာလည်းအောက်ခြေကိုရေးမိဘဲနဲ့တကယ်တာဝန်အရှိဆုံးတိုင်းပြည်တိုင်းနဲ့ပြည်နယ်ပြည်ညာရေးမှုတွေကိုအရေးယူရမယ်။သူတို့ပေါ်ရော့လို့ဒါဒီပြဿနာဖြစ်လာတာကြီး
။ပြုပြင်ပြောင်းလဲရေး လုပ်ငန်းစဉ်တွေကိုဘတ်ဆုံဆောင်ရွက်မယ်လို့ဆိုထားတဲ့လာမယ့်အစိုးရသစ်လက်ထက်မှာတော့အများပြည်သူကျောင်းသားလူထုလိုလားတဲ့အစစ်မြင့်ပညာရေးစနစ်ပြုပြင်ပြောင်းလဲမှုတွေလုပ်မယ်လို့မျှော်လင့်ကြောင်းမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ဒုဥက္ကဋ္ဌကပြောဆိုလိုက်ပါတယ်။
အဲ့တော့ကျွန်တော်တို့အစိုးရသစ်လက်ထက်မှာပညာရေးကတော့တကယ်ပြုပြင်ပြောင်းလဲနိုင်တဲ့ပုံစံကြီးလုပ်မှာဆိုတော့အဲ့တတိချာတော့ယုံတယ်။ PPP ဓာတ်တွေလူလားတယ်ပေါ့နော်။ကျွန်တော်တို့ဒီမိုကရေစီပညာရေးလူလားတဲ့ကျောင်းသားကျောင်းသူတွေရော PPP လူလားနေတဲ့ဒီဆရာဆရာမတွေလူလားနေတဲ့ပညာရေးစနစ်ကိုကောင်းကောင်းမွန်မွန်ကောင်းထက်ပေါ်နိုင်မှုတွေတော့ယုံကြည်ပါတယ်ဗျ။အဲ့တစ်ချက်တော့ကျွန်တော်တတိချာပြောလို့ရတယ
်။အဖက်ဘက်ကနိုင်ကြနေတဲ့ပညာရေးစနစ်ပြုပြင်ပြောင်းလဲပြီးဒီမိုကရေစီပညာရေးစနစ်နဲ့အဆင့်မီပညာရေးဥပဒေတွေပြဋ္ဌာန်းသတ်မှတ်နိုင်ရေးကျောင်းသူကျောင်းသားတွေပါဝင်တဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသတ်မှတ်ကများအဖွဲ့ချုပ်ဘကတာတက္ကသိုလ်ကျောင်းသားများသတ်မှတ်ကတက္ကသကျောင်းသူကျောင်းသားတွေဆရာဆရာမတွေမိဘပြည်သူတွေကပါတောင်းဆိုဆန္ဒပြခဲ့ကြပါတယ်။အခုထိလည်းသပိတ်မောက်ကျောင်းသူကျောင်းသားခေါင်းဆောင်တွေထောင်ထဲမှာအကျဉ်းချတရားစွဲဆိုခံနေရတဲ့အနေအထားဖြစ်တာမို့တိုင်းပြည်ရဲ့အနာဂတ်မျိုးဆက်သစ်တွေအတွက်ကျောင်းသားပြည်သူတွေလိုလားတဲ့အဆင့်မီပညာရေးစနစ်ထွန်းကားလာနိုင်ရေးနိုင်ငံအပြောင်းအလဲမှာပညာရေးစနစ်ကိုအဖက်ဖက်ကပြုပြင်ပြောင်းလဲဖို့အရေးတကြီးလိုအပ်ချက်ဖြစ်နေတယ်ဆိုတာကိုလည်းပညာရှင်တွေနဲ့ကျောင်းသားတွေကထောက်ပြဝေဖန်နေကြတာဖြစ်ပါတယ်ရှင
်။ဒါကတော့မြန်မာပညာရေးအဆင့်နှိမ့်ကျနေတဲ့အပေါ်မှာဝေဖန်ထောက်ပြမှုတွေရှိနေတယ်ဆိုတာကိုမဆုမွန်ကစူးစီးတင်ပြခဲ့တာပါ။အခုကတော့ချင်းပြည်နယ်ဘက်ကမိလောင်မှုသတင်းကိုဆက်ပါဦးမယ်။ချင်းပြည်နယ်တောင်ပိုင်းမင်းတပ်မြို့မှာဒီကနေ့နေ့ကင်ပိုင်းကမိလောင်လာကြောင့်မြို့ရဲတစ်ခုတည်းသောဆေးဖြစ်တဲ့ဆေးပင်သားရဆေးတစ်ခုလုံးနီးပါးလောင်ကျွမ်းခဲ့ပါတယ်။လောလောဆယ်မှာတော့ပျက်စီးဆုံးရှုံးမှုစည်းရင်းကိုကောက်ယူနေတယ်လို့ဘဲကစတင်လောင်ကျွမ်းတယ်လဲဆိုတာကိုလည်းစုံစမ်းစစ်ဆေးနေစေဖြစ်ပါတယ်။မြန်မာနိုင်ငံတဝမ်းမှာဒီနှစ်ဆန်းပင်ကစလို့မီးလောင်မှုတွေနေရာအနှံ့ဖြစ်ပွားနေတဲ့အပေါ်မှာသတိပေးချက်တွေရှိနေတဲ့အချိန်မှာပဲအခုနောက်ဆုံးမင်းတပ်မျိုးစေးမီးလောင်တာပါ။ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကအပြည့်စုံတင်ပြထားပါရရှင်
။ဟုတ်ကဲ့မြန်မာပြည်တဝမ်းမှာအယ်နီညိုရာသီဥတုကြောင့်ခရိုင်နှစ်တွေတဲ့ပုံမူပူပြင်းနေတဲ့အတွက်မီးသတိထားကြဖို့တိုက်တွန်းနေချိန်မှာပဲမင်းတပ်မျိုးမှာဒီလအတွင်းဒုတိယအကြိမ်မီးလောင်မှုဖြစ်ပွားခဲ့ပါတယ်။ဒီကနေ့မင်းတပ်မျိုးမီးလောင်မှုဟာနေကင်း12နာရီကျော်လောက်မှာဖြစ်ပွားခဲ့တယ်လို့မင်းတပ်မျိုးကချိုချင်းလူမှုဖွံ့ဖြိုးရေးအသင်းကကိုရှယ်အောင်ကပြောပါတယ
်။မင်းတပ်မှာအဲဆေးတစ်ခုပြည့်မရှိတာစီပင်သားရဆေး12နာရီခွဲလောက်ဖြစ်မဖြစ်နေတော့လေညာကြီးမရှိဘူး။ဆေးလောက်ဖြစ်နေ12နာရီခွဲလောက်မှငြိမ်းသွားတာပေါ့နော်။ချင်းရဲ့အလေပတ်ဖို့ကတန်းနေအားလုံးကတော့လွန်ကူတော့ဆေးပပနေလေလေပပချန်နေ။အောင်ဆန်းခန်းနေအားဟိုစစ်စစ်လေးတွေဆိုတော့အစီအစာမရှိသေးဘူး။
အခြားမင်းတပ်ဒေသခံတယောက်ကတော့ဒဇေးလုံးနီးပါးလောင်ကျွမ်းပြီးပေါ်ဆမီလာရှို့မီလာဆိုတာကိုစစ်ဆေးနေစေရှိကြောင်းပြောပါတဲ့
။ဒီကြောင့်တော့ကျောင်းလူများဒီကဆိုင်ခန်းကအခုမှကျွန်တော်တို့စီရင်ကောက်နေတာဆိုတော့ဒဇေးလုံးနီးပါးပြောလို့ရတယ်ဗျာဟုတ်ကဲ့။ဟိုပေါ်ဆမီလို့လည်းပြောရကြရှို့မီလို့လည်းပြောရဆိုတာသိချင်ပြရကြဗျာ။မင်းတပ်ကကဒီလာတော့၃စီရောဗျာ၃စီဒီအေးဆိုတော့ဒီကုမ္ပဏီတစ်ခုကသူတို့ရေတင်ကားအဲ့ဒီစီလာစီရဲ့ပြန်ကြည့်တော့တော့သူစီလာစီမိတ္တကဟွာမိနောင်ကြီးတနားရီလောက်မှရောက်လာတယ်ဟုတ်
ဒေသခံအတော်များများကတော့မီးလောင်ရာနေရာဟာမိသက်ရုံအနီးမှာဖြစ်ပေမဲ့မိသက်ကလာရောက်နှိမ့်သက်ချိန်ဟာနောက်ကျကြောင်းဝေဖန်တာတွေရှိပါတယ်။မင်းတပ်မျိုးရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့ဒီမီးလောင်မှုနဲ့ပတ်သက်ပြီးစုံစမ်းနေစေဖြစ်တယ်လို့တာဝန်ကျရဲဝန်တန်းကပြောပါတယ်။
လုံးလုံးဆရာတော့အချိန်များတော့တရင်အကြအတိအကျတော့ကျွန်တော်တို့အဲ့ဒီမရသေးဘူးဖြစ်နေတယ်ဒီကလည်းအခုအကုန်လုံးစုံစမ်းနေဆက်ဖြစ်ပါတယ
်မင်းတပ်မျိုးမှာဒီလ၁၂ရက်နေ့ကလည်းမီးတစ်ကြိမ်လောင်ကျွမ်းခဲ့ပြီးနေအိမ်နှလုံးပျက်စီးခဲ့ပါတယ်ဒီနှစ်နှစ်ဆန်းပိုင်းကစတင်ပြီးမြန်မာပြည်အဝမ်းမှာမီးလောင်မှုတွေဇက်တိုက်ဆူဆူလို့ဖြစ်ပွားခဲ့ရမှာဇန်နဝါရီလကရန်ကုန်မြို့မင်္ဂလာဆေးမီးလောင်မှုဟာဆုံးရှုံးမှုအကြီးမားဆုံးဖြစ်ပါတယ်ဒီမီးလောင်မှုမှာဆိုင်ကမ်းပေါင်း1600ကျော်ကျပ်ငွေတန်းပေါင်း3000ကျော်ဆုံးရှုံးခဲ့ပါတယ်ဒီနှစ်အတွင်းအခြားပျက်စီးမှုကြီးမားတဲ့မီးလောင်မှုတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မီးကြောင်အင်ဂျင်200ကျော် AR တိုင်းဒေသကြီးလက်ပတ်တာမီးကြောင်အင်ဂျင်300ကျော်နဲ့တနင်္သာရီတိုင်းဒေသကြီးပလောမြို့နယ်ကြောက်ကရွာမီးကြောင်အင်ဂျင်600ကျော်ပျက်စီးခဲ့ပါတယ်မြန်မာပြည်တဝမ်းမှာ2016ခုနှစ်ဖေဖော်ဝါရီလ14ရက်နေ့အထိမီးလောင်မှုအကြိမ်ပေါင်း280ကျော်ဖြစ်ပွားခဲ့ကြောင်းမြန်မာနိုင်ငံမီးသတ်ဦးစီးတပ်ဖွဲ့ဌာနချုပ်ကသတင်းထုတ်ပြန်ထားပါတယ
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2016ခုနှစ်ဖေဖော်ဝါရီလ23ရက်အင်္ဂါနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 32 50နဲ့လိုင်းလမ်းမီတာ190ရုကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။မကြာခင်မှာတော့ဒီအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ American နိုင်ငံကြီးအကြောင်းသီးကောင်းစရာအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိသလိုတိုင်းဒေသဒေသတချို့မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပြပခါတွေနဲ့စစ်ပီးဒုက္ခတွေအရေးအပါအဝင်ငြိမ်းချမ်းရေးရဖို့အလားအလာတွေနှိစက်လာပြီလားဆိုတာတွေကိုတော့မကြခင်တင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှနားဆင်နိုင်ပါတယ်။အခုကတော့အရင်ဦးဆုံးဒီအမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ရမှာပါ။ဦးသိန်းထိုင်ဦးကစီစဉ်တင်ဆက်ထားပါရရှင်။
အမေရိကန်ပြည်ထောင်စုမှလေးလက်သွားတဲ့တရားရုံးချုပ်တရားသူကြီးနေရအသက်ခံထားရေးကိစ္စကဒီသတင်းပတ်နိုင်ငံရေးလောကအတွင်းတက်ပြက်သားသားပို့ပြီးတော့အာရုံစိုက်လာမယ့်အကြောင်းအရာတစ်ခုဖြစ်ပါတယ်။တပတ်ကြာကြာနားခဲ့တဲ့အထက်လွှတ်တော်အနေနဲ့လုပ်ငန်းတွေပြန်လည်ထမ်းဆောင်တော့မှာဖြစ်သလိုတပတ်အိမ်ပြည်တော်ကလည်းဘသူတွေကိုအမြင့်ဆင်းတင်သွင်းနိုင်မလဲဆက်ပြီးတော့ဆန်းစစ်နေပါတယ်။ကွယ်လွန်သွားတဲ့တရားရုံးချုပ်တရားသူကြီးအန်တိုနီစကာလီယာရဲ့နေရာကိုစားထိုးရေးပါတီနေရာကြာသဘောထားကွယ်လွန်ချက်တွေကတော့တပ္ပဒမဲဆော်ပဲရေကောက်ပွဲတွေအတွင်းမှာလဲပို့ပြီးတော့ပြောဆိုလာနေတဲ့အကြောင်းအရာဖြစ်တဲ့အကြောင်းမိုက်ကယ်ဘိုးမန်းကသတင်းပေးပို့ထားပါတယ်ဒီမိုကရက်နဲ့ရီပါဘလီကန်ကြားအခြေအနေငင်းခုဝေဖန်မှုတွေပို့ပြီးတော့ပြင်းထန်နေချိန်မှာပဲကွယ်လွန်သူတရားရုံးချုပ်တရားသူကြီးအန်တိုနီစကလီယာအတွက်နှုတ်ဆက်အောက်မေ့ပွဲအခမ်းအနားတွေကျင်းပကြပါတယ်လက်လက်သွားတဲ့တရားသူကြီးနေရာကိုတပ္ပဒဥပမာမဟုတ်ဘဲနောင်တက်လာမဲ့တပ္ပဒကသာရွေးချယ်ရမယ်ဆိုပြီးအထက်လွှတ်တော်လူများစုခေါင်းဆောင်လည်းဖြစ်တရားစီရင်ဆိုင်ရာကော်မတီရဲ့ဥက္ကဋ္ဌကအိတ်ဖွင့်ပေးသားတောင်ပေးရခဲ့ပါတယ်။တပ္ပဒအင်ဂျီရောကဒါကိုလက်မခံပါဘူး။အင်ဂျီရောပြောရေးဆိုခွင့်ရှိသူဂျော့ရှ်အန်နက်စ်ကအခုလိုတုံ့ပြန်ခဲ့ပါတယ်။
That the president has a constitutional duty
to nominate ဖွဲ့စည်းပုံအခြေခံဥပဒေကပေးရထားတဲ့တာဝန်အရတရားရုံးချုပ်မှာလွတ်လပ်သွားတဲ့နေရာအတွက်ဘယ်သူဆက်ခံမလဲဆိုတာကိုရွေးချယ်ပိုင်ခွင့်ရှိပါတယ်။ထပ်လွတ်တော်အနေနဲ့လည်းဒီအမိစီရင်တင်သွင်းမဲ့သူနဲ့ပတ်သက်လို့မျက်မျက်တတကြားနာပြီးတော့အချိန်မီမဲခွဲဆုံးဖြတ်ဖို့အထူးတာဝန်ရှိပါတယ
်။ Republican ဘက်ကလည်းဒါကိုလက်မခံပါဘူး။တပ္ပဒဥပမာကအမြင့်စင်းတင်သွင်းခဲ့မယ်ဆိုရင်အထက်လွှတ်တော်အနေနဲ့သဘောတူညီချက်ဘေးကိုဆိုင်းငံ့ထားပြီးနိုဝင်ဘာတပ္ပဒရွေးကောက်ပွဲပြီးတဲ့အထိနှောင့်နှေးအောင်လုပ်ကောင်းလုပ်နိုင်ပါတယ်။တပ္ပဒဥပမာအဆိုပြုတဲ့သူကိုစဉ်းစားသင့်တယ်ဆိုတော့ Republican Party ဘက်ကအမတ်နည်းနည်းပဲရှိတာပါ။ဒါပေမဲ့လည်းပါတီနဲ့စလုံးရဲ့သဘောတူညီမှုလုံလုံလောက်လောက်ရတယ်ဆိုရင်တောင်အမြင့်စင်းတင်သွင်းတာကိုအပြည့်သက်ဆက်ပြီးတော့မဲခွဲနိုင်မှာမလားလိလာသူအများစုကတန်တရားဖြစ်နေကြပါလေ
The Supreme Court has a vacancy and your vote in November is your only
တရားရုံးချုပ်မှာနေရလိလက်နေပါတယ်နိုဝင်ဘာမှာပြေးမယ်ခင်ဗျားရဲ့မဲကသာခင်ဗျားရဲ့သဘောထားခင်ဗျားရဲ့အတ္တမှာဆိုပြီးကြော်ညာလာမျိုးတွေလဲနောင်တပ္ပဒကသာဒီနေရာကိုရွေးချယ်တဲ့ဆိုတာကိုထောက်ခံတဲ့ Judicial Crisis Network လို့အဖွဲ့မျိုးတွေကရုပ်သံတွေကနေထုတ်လွှင့်နေပါတယ်ဒါပေမဲ့လည်းဒီမိုကရက်ပါတီတပ္ပဒလောင်းဖြစ်ရှင်ပြိုင်နေတဲ့ Hillary Clinton ကတော့ဒါကိုလက်မခံပါဘူး။နောင်တက်မဲ့သမ္မတကပဲတရားရုံးချုပ်တရားသူကြီးကိုရွေးချယ်မယ်ဆိုတာမျိုးပြောနေတာဒီကဖွဲ့စည်းပုံအခြေခံဥပဒေနဲ့မညီဘူးလို့ Hillary Clinton ကပြောဆိုပါတယ်။ဒီအကြောင်းအရာကသမ္မတလောင်းမဲဆွယ်ပွဲဒီမှာအဓိကပြောဆိုနေတဲ့အကြောင်းအရာတစ်ခုလည်းဖြစ်လာပါတယ်။
When you hear Republicans say they will reject
သမ္မတ Obama နာမည်တင်သွင်းမဲ့ဘယ်တရားသူကြီးကိုမဆိုဘလောက်ပဲအရေးချင်းရှိရှိညှင်းပယ်မယ်ဆိုပြီးတော့ Republican တွေပြောနေတာရှင်းလို့ကြားပါလိမ့်မယ်။မိတ်ဆွေများရှင် Republican တွေကိုပြန်ပြီးတော့သတိပေးကြရအောင်ပါ။ Barack Obama ဟာ American ပြည်ထောင်စုရဲ့သမ္မတပါဆိုတာ
Republican သမ္မတလောင်းအဖြစ်ရှင်ပြိုင်နေတဲ့ Ted Cruz အမတ် Ted Cruz ကတော့အခုလိုပြောပါတ
ယ်။ This election will be a referendum on
ဒီရွေးကောက်ပွဲကသာတရားရုံးချုပ်နဲ့ပတ်သက်လို့ဘာဆုံးဖြတ်မလဲဆိုတဲ့လူမှုဆန္ဒခံယူပွဲကြီးပါ Hillary Clinton ပဲဖြစ်ဖြစ် Bernie Sanders ပဲဖြစ်ဖြစ်အခြားဘယ် Democratic Party က Socialist တွေဘက်ကအမည်စင်းတင်သွင်းမှုငင်းကုန်လာမဲ့စကားဆွေးထွေးပွဲတွေကိုကျွန်တော်လက်မခံနိုင်ပါဘူ
းဘာပဲဖြစ်ဖြစ်သမ္မတအင်ဂျီတော်ကတော့မကြခင်ရပိုင်းဒါမှမဟုတ်သတင်းပတ်တွေအတွင်းတရားရုံးချုပ်တရားသူကြီးတယောက်ကိုအမည်စင်းတင်သွင်းတော့မှာဖြစ်ပါလိမ့်ခင်ဗျာ
ဦးသိန်းထိုင်ဦးစီစဉ်တင်ဆက်တဲ့အမေရိကန်နိုင်ငံရေးကြောင်းတည်ရောက်စရာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုကတော့အင်္ဂါနေ့ညတိုင်းမှာထုတ်လွှင့်ပေးနေတဲ့ဓာတ်ရိုက်လေးတိုင်းအစီအစဉ်အလှည့်ပါ။ကိုအောင်လွင်ဦးကထုတ်လုပ်သူကိုအောင်နဲ့အတူတင်ဆက်ပေးထားပါတယ်ရှင်။
တော်ရှင်များခင်ဗျာမြမတမလုံးနဲ့တိုင်းရင်းသားလက်နက်ကင်တွေဂျာမာတာမကတိုင်းရင်းသားဖွဲ့တွေချင်းချင်းဂျာမာပါဖြစ်ပွားနေတဲ့လက်နက်ကင်ပိပကတ်တွေကြောင့်ဒေသခံတွေလည်းထောင်ပေါင်းများစွာအထိဒုက္ခရောက်နေကြပါတယ်ဒီမကြသေးခင်နှစ်တွေအတွင်းမှာငင်းငယ်ဆွနေဝဲတွေလည်းအချင်းချင်းလောက်ခဲ့ပြီးပါပြီဒါပေမဲ့လည်းမငင်းငယ်နိုင်နေပဲဖြစ်နေရတာဘလို့အကြောင်းတွေရှိနေလို့ပါလဲငင်းငယ်ဆွနေမှုတွေမှာပုံစံအစ်တွေနဲ့ချင်းကပ်ဖို့လိုအပ်နေပြီလားဆိုတော့ကျွန်တော်ဆွနေဖို့စီစဉ်ထားပါတယ်ဒီပြီးခဲ့တဲ့ဒီသမရဦးသိန်းစိန်လက်ထက်အစိုးရလက်ထက်မှာဆိုရင်တော့တနင်္ဂနွေလုံးအပြစ်ခတ်ရဆဲဖို့ရည်ရွယ်ထားရမယ်ဖြစ်ခဲ့တာကိုလည်းကျွန်တော်တွေ့ရပါတယ်။မှန်ထားသလိုဒီလိုမျိုးအပြစ်ခတ်မရဆဲနိုင်ခဲ့တာပြစ်ခတ်တွေဆက်ဖြစ်နေရတာတွေရဲ့အဓိကအကြောင်းရင်းအနေနဲ့ပြောမယ်ဆိုရင်ကျွန်တော်တို့ဘာကြောင့်လို့ပြောနိုင်မလဲဆိုတော့ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမဲ့ပုဂ္ဂိုလ်ရဲ့သဘောထားတွေပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့သဘောထားကိုအရင်ကြားကြပါတယ်။အရင်ဆုံးကတော့ကျွန်တော်ဒီရခိုင်ပြည်အမျိုးသားကောင်စီ ANC ရဲ့အထွေထွေတွင်းရေးမှူးဦးထွန်းစောရဲ့သဘောထားကိုကြားကြပါတယ်ခင်ဗျာ။โอเคอุทุนซอจ้าล่ะมั้ย
โอเค
โอเคโอเคอุทุนซอนี่อุทุนซอเนี่ยตะโบราอ่ะยังเราจ้าขึ้นมาเลยอะคือเนี่ยๆซุนิเว่เนี่ยจริงๆเราเลิกขึ้นไปแล้วเว้ยปัตนาเนี่ยเสร็จไปแล้วตัดนี่ลงผิดนี่ในเคสเนี่ยบลูอาจารย์เนี่ยชื่อนี่ดีรู้เลย
อีกก็တော့ပေါ့လေဒီကတော့ซูยาเบกก็နေပြီးတော့စေတနာမတန်လို့ပဲပြောတော့ပြောပါမယ်တစ်ချက်ပေါ့เนาะဒီအဲ့ဒီအောက်မှာမှအခြေခံကကျွန်တော်တို့အားလုံးပါဝင်ရေးကိုမဖော်ဆောင်နိုင်တဲ့တစ်ချက်ပေါ့။အစိုးရကနေပြီးတော့မှအားလုံးပါဝင်ရေးကိုလက်ခံမယ်ဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံလုံးပြည်ခရဲ့စီရေးဘက်ကိုရောက်နိုင်ပါတယ်။ဒီ2000နဲ့ကျွန်တော်တို့ဒီ12ကနေစပြီးတော့မှအကောင့်တွေပေါ်လာခဲ့တဲ့ကျွန်တော်ငင်းကြရဖြစ်စဉ်ဟာ bilateral နှစ်ဖက်ကြားမှာသဘောတူညီမှုတွေရှိခဲ့တယ်။နောက်ပြီးတော့မှ multilateral လို့ခေါ်တဲ့ကျွန်တော်တို့အဖွဲ့အများနဲ့ဆွေးနွေးခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပါတယ်။ဒီနှစ်ခုစလုံးမှာကျွန်တော်တို့ပါဝင်ပတ်သက်ခဲ့တဲ့ stakeholders လို့ခေါ်တဲ့အဖွဲ့အစည်းများဟာစုစုပေါင်း20နဲ့တစ်ဖွဲ့ရှိပါတယ်။ဒီဖြစ်စဉ်တစ်ခြားလုံးမှာပါဝင်လာခဲ့တဲ့20တစ်ဖွဲ့လုံးကမှ6ဖွဲ့ကိုဒီကခြံလက်ထားခဲ့ပြီးမှခြံတဲ့ဖွဲ့တွေကိုလက်ခံအသိမဲ့ပြုပြီးတော့မှပေါ်ဆောင်တဲ့ဖြစ်စဉ်ကကျွန်တော်တို့အစိုးရရဲ့စေတနာကိုထင်ထက်ပြနေတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်။အဲ့ဒါစီရနာကကျွန်တော်တို့မမှန်ကန်ခဲ့ဘူးလို့ပဲအဲ့လိုအခြေခံအပြင်တုံ့တက်လို့ရပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးမဲ့ပင်နယ်ဆွေးနွေးမဲ့ပုဂ္ဂိုလ်နောက်တူဖြစ်တဲ့ဒီနိုင်ငံရေးအကြက်ခက်ဒေါက်တာရန်မျိုးသိန်းရဲ့သဘောထားကိုလည်းကြားချင်ပါတယ်။ကျွန်တော်အခုလို့ brief card တွေဆက်ပြနေရတဲ့အဓိကအကြောင်းရင်းတွေနဲ့ပြောမယ်ဆိုရင်ဘလို့အကြောင်းရင်းတွေများရှိနေလဲ
။ကျွန်တော်အမြင်ကတော့ပေါ့လေဒီအစိုးရနဲ့ဒီကမ္ဘာ့အပိုင်းကနိုင်ငံရေးနဲ့ပတ်သက်ပြီးတော့ทีวีย่อยๆอกองเทฟอร์มุอปိုင်းมาบาเนเจ็ดดีลูอัชเจ็ดดีชื่อนี่เลยลูกจนอต้องตัดไปอุปมาอาภิญบ่นี่2017คุนิดแท้ก็ซ่าเกเรดีอภิเษกเยเซยโรงงานเซมาไอ้กาละเรก็อซูยาอนีเนต้ายมะละนะกายภွေซีรีเนตะพัดตะอภิเษกเยเซยกูจีญาหน่ายแน่เลยสู้ยิงจนรู้2017คุนิดแท้ก็ซ่าพี่รอနိုင်ငံရေးဆွေးနွေးပွဲတွေကိုစတင်ခဲ့မှာဖြစ်ပါတယ်။ဒါပေမဲ့တကယ်တမ်းလက်တွေ့ဒီပြင်မှာအကောင့်တွေပေါ်တဲ့အနေအထားကိုကြည့်မယ်ဆိုရင်2017ခုနှစ်ကနေ2015အနှစ်ကုန်ထိဟာဒီအပြစ်ခတ်ရဆဲရေးဆွေးနွေးတဲ့ကိစ္စတွေနဲ့ပဲလုံးဝခြာလဲလိုက်ပြီးတော့ဖြည့်ရောက်အားကောင်းတဲ့ရလဒ်မျိုးပေါ်ဆောင်နိုင်ခဲ့တာကိုမတွေ့ရပါဘူး။နောက်ဆုံးဒီနိုင်ငံလုံးအပြစ်ခတ်ရဆဲစာချုပ်ကိုလက်မှတ်ထိုးတဲ့နေရာမှာလည်းအားလုံးပါဝင်တဲ့လက်မှတ်ထိုးမှုမဖြစ်ခဲ့ပါဘူး။ဒါနဲ့အဲ့လက်မအားလုံးပါဝင်တဲ့လက်မထိုးမှုမဖြစ်ခဲ့တဲ့ကြားတွေကနေပြီးတော့ဒီအားလုံးပါဝင်မှုမရှိတဲ့ NCA ပေါ်မှာအခြေခံပြီးတော့ပြည်တော်စုငင်းငင်းကြီးညီလာခံကိုဆက်ပြီးလုပ်ခဲ့တာဟာဒါတကယ်တမ်းကတကယ်စစ်မှန်ပြီးအားကောင်းတဲ့ပြည်တွင်းငင်းငင်းကြီးလုပ်ငန်းစဉ်တရက်ကိုခိခိုက်အားရော့စေခဲ့တယ်လို့ကျွန်တော်အသုံးသတ်ပါတယ်
ဟုတ်ကဲ့ခင်ဗျာဆိုလိုတာဒီလုတ်တဲ့ကိုင်းတဲ့ဒီနီးနာပိုင်းမှာလည်းအားနည်းချက်တွေရှိတယ်ဆိုတဲ့သဘောမျိုးပေါ့နော်နောက်တစ်ခုရှိတာကျွန်တော်အခုဒီ UNFC ရဲ့ဒီညင်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့22ရက်နေ့ကကြေညာချက်ထဲမှာတစ်ခုကျွန်တော်တွေ့တာ ဒီပြီးခဲ့တဲ့ပေါ်လေအကုန်လုံးအပြည့်အဝလက်မှတ်မထိုးပြခဲ့တဲ့ဒီ NCA နဲ့ပတ်သက်ပြီးတို့ဖော်ပြထားတာကရှိပါတယ် NCO ဒီလက်ရှိအစိုးရနဲ့တက်မလို့ဟာစီးရင်နိုင်ငံရေးလက်နက်တခုလို့တုံးနေတယ်တဲ့တိုင်းရင်းသားတွေကြားမှာသွေးခွဲအနိုင်ယူတဲ့မဟာဗျူဟာကျင့်သုံးနေတယ်ဆိုပြီးတော့တို့ကဖော်ပြထားတာတွေ့ရပါတယ်ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်ကြားမှာယုံကြည်မှုကအခုချိန်ထိဟိုမတီဆောက်နိုင်သေးတဲ့အရေးလက္ခဏာတွေတွေ့နေရပါတယ်ဆိုတော့ဒီလိုပြဿနာတွေကြော်လွားဖို့ဆိုရင်ဒီငင်းငယ်ဆွေးနွေးမှုတွေကဟိုပုံစံသစ်နဲ့ချင်းကပ်ဖို့လိုနေပြီလားကျွန်တော်တို့နီးနာအစ်တွေလိုနေပြီလားဟုတ်ဦးထွန်းစော်ရဲ့သဘောထားကိုဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဓိကတော့ကျွန်တော်ခုနပြောသလိုမျိုးပေါ့လေအဓိကစန္ဒအရေးကြီးပါတယ်တကယ်ငင်းချက်လို့တဲ့စန္ဒရှိရင်ခုနပါဝင်ပတ်သက်နေသူတွေနဲ့ကျွန်တော်တို့ပါဝင်ခွင့်ရအောင်လုပ်ဖို့လိုပါတယ်အဲ့ဒီတော့မှပဲကျွန်တော်တို့အားလုံးပါဝင်တဲ့ဖြစ်စဉ်အခြေခံအောက်ကနေပြီးတော့မှတကယ်စစ်မှန်တဲ့ငင်းချက်ရေးပေါ်ဆောင်မှုစီကိုရောက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ရှိနေတဲ့အနေထားကတဝက်တပြက်ငင်းချက်ရေးပေါ့ဗျာသာပါလေဆိုတော့ကျွန်တော်တို့လုံခဲ့တဲ့20ကျော်ကာလအချိန်လေးပေါ့1990ကျော်ကာလမှာပြည်ခရဲစည်းရေးတွေလုပ်ခဲ့တယ်တစ်ဖက်မှာလည်းပဲတိုက်ပွဲတွေဖြစ်နေတယ်အခုအဲ့ဒါရဲ့ပြောင်းပြန်ပေါ့ဗျာဒီတိုင်းပဲတန်တရားလေးတာပါပဲတော့မြောက်ပိုင်းကိုကျွန်တော်တို့ကရထားတဲ့အချိန်မှာတောင်ပိုင်းကိုထိုးစစ်ဆင်တယ်အခုတောင်ပိုင်းကိုရထားတဲ့အချိန်မှာမြောက်ပိုင်းကိုထိုးစစ်ဆင်တယ်ဆိုဒီလိုမျိုးလုံနီးလုံဟန်ကစည်းရေးမဟာဗျူဟာပေါ့နော်ဒီရကျွန်တော်တို့လိုအပ်တယ်လို့အသုံးပြုသုံးချနေတယ်လို့ကျွန်တော်တို့မြင်ပါတယ်ငင်းကြဲရေးကိုနိုင်ငံရေးလက်နက်တစ်ခွဲအသုံးချသွားတယ်လို့ကျွန်တော်တို့ကတော့အဲ့လိုမျိုးသုံးသပ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကိုရံမျိုးသိအမြင်လဲကြားချင်ပါတယ်အခုဆိုရင် NLD ဥဆောင်တဲ့အစိုးရတွေလည်းတက်လာတော့မှဆိုတော့ဒီငင်းကြဲရေးဆွေးနွေးပွဲအခင်းအကျင်းတွေမှာဘလို့အပြောင်းလဲတွေလုပ်ဖို့လိုမလဲ
ကိုရံဒီအနေနဲ့လုံးဝနဲ့ငါးနှစ်ပြီးသွားကာလပေါ့လေအစိုးရကပေါ်ဆောင်ခဲ့တဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကြီးတစ်ခုလုံးကိုစနစ်တကျပြန်တုံးတက်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်အားနည်းချက်တွေအားသာချက်တွေကိုစနစ်တကျပေါ်ထုတ်နိုင်မှုလိုအပ်ပါတယ်။နောက်ပြီးတော့ NLD အစိုးရအဖွဲ့အနေနဲ့လာမယ့်9နှစ်တာပြည်ရင်းငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုပြီးကြစီမံချက်ပြီးကြလုပ်ငန်းစဉ်ချမှတ်ပြီးတော့စနစ်တကျချင်းကပ်ဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့လက်ရှိတော့တိုက်ပွဲပြိပခါကြီးဖြစ်ပွားနေတဲ့ဒီပတွေမှာအောက်ခြေအဆင့်ပါတီအဖွဲ့အစည်းတွေလူလူကိုကိုစားပြုတ်ပြီးတော့ငင်းငယ်ရေးလုပ်ငန်းစဉ်မှာခိရိယောက်ယောက်ပါဝင်နိုင်မှုကိုလည်း NLD အစိုးရအဖွဲ့အနေနဲ့ဟိုစနစ်တကျဆောင်ရွက်ဖို့လိုအပ်တယ်လို့မြင်ပါတယ်။ဥပမာကျွန်တော်ဘာလို့အဲ့ဒါကိုပြောလဲဆိုတော့လက်ရှိအခြေအနေမှာပြည်တွင်းမှာအချို့ဒေသတွေမှာကျွန်တော်တို့ပြည်တော်စုငင်းငယ်ရေးညီလာခံကိုထောက်ခံတဲ့အခမ်းအနားကြီးကျင်းပနေတာတွေ့ရပါတယ်။အဲ့တော့တကယ်တမ်းအပြည့်ပြောမယ်ဆိုလို့ရှိရင်လက်ရှိကျင်းပခဲ့တဲ့ပြည်တော်စုငင်းငယ်ရေးညီလာခံဟာခုနပြောတဲ့ဖားတစ်ပိုင်းငါးတစ်ပိုင်း NCA စာချုပ်လက်မှတ်ရေးထိုးမှုပေါ်မှာအခြေခံပြီးကျင်းပတဲ့ပြည်တော်စုငင်းငယ်ရေးညီလာခံဖြစ်တဲ့အတွက်ကြောင့်တကယ်တမ်းတနိုင်ငံလုံးကိုလည်းလွှမ်းခြုံနိုင်တဲ့အနေအထားမရှိပါဘူး။နောက်ပြီးတော့အားလုံးပါဝင်တဲ့သဘောလည်းမဆောင်ပါဘူး။ဒါပေမဲ့အဲ့ဒီပြည်တော်စုငင်းငယ်ရေးညီလာခံကိုအတင်းတွန်းပြီးတော့အကျိုးဆုံးထောက်ခံဖို့လုပ်နေတာဟာအရင်စေဆိုးရလက်ထက်လုံလုံနီးလုံဟန်နေနဲ့အဲတစ်ဖက်တည်းကျနေတယ်လို့ရှင်ပြီးကသုံးသပ်လို့ရပါတယ
်ဗျ။ဟုတ်ကဲ့ခင်ဗျကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေလည်းရှိနေပါတယ်။အရင်ဆုံးတော့ကျွန်တော်ဥပေတာပါမန္တလေးမြို့ပါဥပေတာရဲ့သဘောထားကိုလည်းဆွေးနွေးလို့ရပါတယ်ခင်ဗျ။ဟုတ
်ကဲ့ကျွန်တော်ကဒီကနေ့အဲ့ဒီဒီဒီဘရိုဘရိုလောက်ကျလောက်ကျဘရိုလောက်ကျဒီဒီဒီရတယ်ရထောက်တယ်အဲ့ဒီငွေကြီးဝဲရတယ်အဲ့ဒီငွေကြီးကိုဘာအောင်ပေးရမလဲအဲ့ဒီအင်းကြီးကိုလိုက်ချင်မှအဲ့ဒီကြီးကိုဝင်ရမယ်လောက်ကျဘရိုနည်းနည်းဝေးရနေတဲ့ငွေရှိတယ်ဆိုလို့ရှိရင်အဲ့ဒီငွေနဲ့ဒီကနည်းဆက်ဆက်နေတော့အကြောင်းလို့အဲ့ဒီအဲ့ဒီစစ်ကရှစ်နေတော့အဲ့ကြောင်းလို့အဲ့ဒီငွေရဘောက်ကိုအဲ့ပို့နေရမှာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်ထပ်ရန်ကုန်မြို့ကနောက်ထပ်သောတာရှင်တူလည်းရှိနေပါတယ်ကိုစလိုင်းပွေကုန်းမှာကိုစလိုင်းပွေကုန်းရဲ့သဘောထားဆွင့်လို့ရပါတယ်ခင်ဗျဟ
ုတ်ကဲ့ပထမဦးဆုံးဆိုတော့ဒီတိုင်းရင်းသားလေးနဲ့ကင်ရဲ့အကြောင်းကိုနည်းနည်းဟောဝေဖာမယ်ဆိုရင်တော့အခုလက်ရှိတို့တွားနေတဲ့ကိစ္စကအရင်တုန်းကနည်းနည်းပါကြောင့်ကင်ရတယ်ဆိုတော့မူလရည်ရွယ်ချက်ကိုတို့မင့်နေပြီလားလို့အဲ့လိုပဲမင့်နေပါကြောင့်လေဆိုတော့တို့ဖေဒရယ်ပြည်ထောင်စုကိုတို့လူချင်းလို့တချို့ကပြောတယ်နောက်တစ်ခုကတော့အဓိကကျတော့ဒီရှစ်အာနာစင်တဲ့ဝါရတဲ့အတွက်သူတို့လက်နဲ့ကင်တယ်လို့အဓိကတော့ကျွန်တော်တို့မြင်တယ်ဆိုတော့ပြည်သူတွေနဲ့တသားတည်းထိဖို့ပြည်သူကိုစားပြုဖို့တော့ပုံမှန်ပြီးမှလိုအပ်နေသူတို့လက်ကျူးစားတင်တယ်နောက်ဒီအစိုးရနဲ့တက်မလို့ဖေးရလည်းပဲအခုလေးစီတွားနေတဲ့ဆွေးနွေးတဲ့ပုံစံနဲ့တော့အဆင်ပြေမှာမဟုတ်ဘူးတိုက်ဆိုင်ကာချုပ်ရော နောက်အင်းလီကသမရဖြစ်လာမယ်သူတို့စုရသမရဖြစ်ဖြစ်သူတို့ကတိုက်ဆိုင်ဆွေးနွေးပြီးတော့မှဥအောင်မြင့်လိုမျိုးပုံစံမျိုးနဲ့တဆင့်ဆွေးနွေးခိုင်းလိုက်နောက်ပြီးတော့လှုပ်ခိုင်းလိုက်ဆိုတဲ့ဥစ္စာကတော့သူတို့အဆင်မပြေဘူးနဲ့တိုက်ဆိုင်တဲ့သူတို့လေးစားတဲ့ပုံကူရီနဲ့တိုင်းတာကောင်းဆောင်ဒီတွေ့သွားတာပို့ပြီးတော့မှအဆင်ပြေမယ်လို့ကျွန်တော်ထင်နေဆရာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့တခုရှိတာကိုတက်တိုက်ဆိုင်ဆိုင်ပေါ့လေမနေ့တော့ပဲဒီကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကကလော့စီဦးစီးတက်ကတူမှာမင်းကုန်းထဲမှာပြောထားတာတခုရှိပါတယ်တန်းသားလက်နက်ကန်ပရီပကတ်ကိုမဖြစ်မနေဖြစ်ရှင်းရမယ်လို့ပြောပါတယ်ဒါပေမဲ့လက်နက်စွဲကန်ပြီးဒီမိုကရေစီပေါ်ဆောင်လို့မရနိုင်ဘူးဒီမိုကရေစီစနစ်ကိုလက်ခံနေဆိုရင်လက်နက်စွန့်ပြီးတရားဥပဒေနဲ့ညီလူကျင်တာကိုတောင်းအပ်လိမ့်မယ်ဆိုပြီးပြောထားပါတယ်ဆိုတော့ဟိုဒီကဒီတက်မြော်ရဲ့ဒီရတ္တိချက်ကတန်းရင်းသားတွေဘက်ကဟိုလက်ခံနိုင်စရာရတ္တိချက်မျိုးဖြစ်နိုင်မှာမလားဦးထွန်းစော်ရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ဟုတ်ကဲ့အဲ့ဒါကကွေးဦးစီးချုပ်ကအမြဲတမ်းပြောနေတဲ့ကိစ္စပဲလေသူ့ရဲ့ဟောပေါ့ဒီငင်းကြိုင်းနဲ့ပတ်သက်ပြီးတော့မူဝါဒ6ရက်ချတာတာရှိတယ်အဲ့ဒီမူဝါဒ6ရက်ကိုသူတို့ရဲ့မြန်မာဒီအစိုးရရဲ့အာဘော်တွေမှာအမြဲတမ်းဖော်ပြပါတယ်သူတပြင်းမြောက်ဝတီမှာဆိုလို့ရှိရင်သူကမြောက်ဝတီပြတင်းစာမှာအမြဲတမ်းဖော်ပြနေပါတယ်အဲ့ဒီ6ချက်တည်းကနောက်ဆုံး2ချက်ကိုကြည့်လိုက်ပါနောက်ဆုံး2ချက်ကနံပါတ်5အချက်အနေနဲ့ဗာပြောလဲဆိုတော့တီစေးဥပဒေကိုလိုက်နိုင်ရမယ်လို့ပြောပါတယ်နံပါတ်6နောက်ဆုံးတစ်ချက်ကဗာပြောလဲဆိုတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုလိုက်ပါဆောင်ရွက်ရမယ်လို့ပြောပါတယ်ဆိုတော့ဒါကတော့သူ့ရဲ့ပြောနေကြစကားသူ့ရဲ့ရည်တည်ချက်ဖြစ်ပါတယ်အဲ့ဒါကြောင့်အဲ့ဒီအပေါ်မှာတရေတည်ရည်နေသမျှကာလပတ်လုံးကတော့ကျွန်တော်တို့ရည်ချင်းရဖို့အတွက်အလန့်ဝေးနေဦးမှာပါဘာဖြစ်လဲဆိုတော့ကျွန်တော်တို့လိုချင်တာကစစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုဖြစ်ပါတယ်ဒီမနက်ဆွဲရပြည်ထောင်စုကို2008ဖွဲ့စည်းပုံအခြေခံဥပဒေပေါင်းအောင်မှာပေါ်ဆောင်လို့မရပါဘူး။အဲ့ဒါကြောင့်2008ဖွဲ့စည်းပုံကိုပြင်ဆင်လို့စိတ်မရှိဘဲနဲ့2008ဖွဲ့စည်းပုံပေါင်းအောင်ကိုပဲအတင်းဆွဲသွင်းနေတဲ့ပုံစံကကျွန်တော်တို့ငြိမ်းချမ်းရေးကိုဥတီတဲ့လုံနည်းလုံဟန်မဟုတ်ပါဘူး။အဲ့ဒါကြောင့်ဒီကာကွယ်ရေးဦးစီးချုပ်ရဲ့နောက်ငြိမ်းချမ်းနဲ့ပတ်သက်တဲ့မူဝါဒအထက်မှာ6ချက်တည်းကအဲ့ဒီနောက်ဆုံး2ချက်ကိုသူတို့ပြင်ဆင်ဖို့လိုပါတယ်။အဲ့ဒါကြောင့်ကျွန်တော်တို့တိုင်းပြည်ရဲ့အခြေခံတည်တနာကဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာပြဿနာပါ။အဲ့တော့တိုက်ပီအခြေခံဖွဲ့စည်းပုံအခြေခံဥပဒေကိုကျွန်တော်တို့ပြင်မယ်အသိရေးမယ်စသဖြင့်ပေါ့ဒီလိုမျိုးလိုလားတဲ့စိတ်ဆန္ဒတက်မတော်ဘက်ကရှိလာမှပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်နိုင်မယ်လို့ကျွန်တော်တို့မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျေးဇူးပါဟိုတခုရှိရပေါ့လေအခု NRI အစိုးရအသစ်တက်လာမယ်ဆိုလို့ရှိရင်တော့ဟိုအခုစွန့်နေရမယ်အခင်းချင်းတွေကလည်းဟိုပြောင်းသွားမှာတော့သိကြပါတယ်အရင်အချိန်တွေကတော့ဒီအစိုးရနဲ့စစ်တက်ကတစ်ဖက်တိုင်းရင်းသားတွေကတစ်ဖက်လိုပုံစံမျိုးဖြစ်နေတယ်အခုကတော့ဟိုတက်ကတစ်ဖက်အစိုးရတစ်ဖက်တိုင်းရင်းသားတွေကတစ်ဖက်ဆိုတဲ့ပုံစံမျိုးလည်းဖြစ်ကောင်းဖြစ်လာနိုင်ပါတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာဒီတက်ကရည်တည်ချက်တွေပြောင်းလဲအောင် NRI အစိုးရအနေနဲ့ဟိုဘလောက်ထိလုံနိုင်ခံနိုင်မယ်အလားအလာမျိုးတွေရောမြင်မိတယ်ကိုရံမျိုးသိသဘောထားဆွေးနွေးပါဦးခင်ဗျာ
အဲကျွန်တော်မြင်တာကတမလို့ရဲ့သဘောထားပေါ့လေဒီရင်းရင်းရင်းနဲ့ပတ်သက်တဲ့တမလို့ရဲ့သဘောထားနောက်ပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုကျော်လွှားနိုင်ဖို့ဒီနေ့အပြင်တော့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမှန်ကန်ချက်ပေးနိုင်တဲ့ဖွဲ့စည်းပုံအခြေခံဥပဒေလမ်းကြောင်းပေါ်ရောက်ဖို့အဲ့ဒီအခြေအနေနှစ်ခုကိုအဓိကအားဖြင့်ပေါ့လေဒေါ်ဆန်းစုကြည်အနေနဲ့အတိုင်းအတာတစ်ခုထိဒီနိုင်ငံအပြည်လာနိုင်မယ်လို့ကျွန်တော်ကတော့မြင်ပါတယ်။ဒါပေမဲ့တကယ်တမ်းလက်ရှိပြည်ထဲမှာရှိတဲ့အနေအထားတွေကိုကြည့်မယ်ဆိုရင်တော့လာမယ့်5နှစ်ကာလအတွင်းမှာအဲကြီးကြီးမားမားပေါ့လေအပြောင်းလဲဖြစ်လာဖို့တော့အလားလာနင်းနေတယ်လို့တုံ့တက်လို့ရပါတယ်။ဒါပေမဲ့တစ်ဖက်ကလည်းပဲဒေါ်ဆန်းစုကြည်ရဲ့ဩဇာနောက်ဒေါ်ဆန်းစုကြည်အပေါ်မှာပြည်သူလူထုရဲ့တောက်ခံမှုနောက်ဒေါ်ဆန်းစုကြည်ကိုတမတော်ဘက်ကအဲတမတော်တိဆောင်ရေးနဲ့ပတ်သက်ပြီးအတုံးချလူမှုဒီချက်လက်တွေပေါ်မှာမူတည်ပြီးတော့ဒေါ်ဆန်းစုကြည်မှာလည်းပဲအားသာချက်တွေရှိနေတာတော့အမှန်ပါပဲဒါပေမဲ့အဲ့ခုနဟိုဖွဲ့စည်းပုံအခြေခံဥပဒေအချက်အလက်ကိုကျော်လွှားပြီးတော့ Federal Democracy ပြည်တော်စုတစ်ခုပေါ်ပေါက်အောင်စွမ်းဆောင်နိုင်လောက်တဲ့အနေအထားကတော့ဇာမဲ9နှစ်ကာလအတွင်းမှာနေပါနေသေးပဲလို့ကျွန်တော်ကတော့တုံ့ပြန်မိပါခ
င်ဗျာဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်ဒီဟိုဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့နောက်တစ်ယောက်ကိုလည်းကျွန်တော်ဟိုလီလိုက်မော်တင်ညင်ပါသေးတယ်ကိုတင်ထေးဝင်းပါကိုတင်ထေးဝင်းရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
အာညင်းညင်းရတော့တခြားလုံးတွေကလှုပ်လာခဲ့တာပဲဗျာဒါပေမဲ့အခုပြီးခဲ့တဲ့9နှစ်တည်းကညင်းညင်းရကသူကအစိုးရအာဏာမတည်တဲ့ပုံမှာလည်းမူတည်တယ်လေ
အဲ့တော့သူကအာဏာမရှိတော့သူကတော့လှုပ်ရှင်တယ်ပေါ့လှုပ်ရှင်တယ်လို့လို့မရဘူးဘာဖြစ်လို့လဲဆိုတော့လှုပ်ရှင်တာကတခြားလှုပ်နေရတာကတခြားတွေဖြစ်တယ်ဗျာပေါ်စည်းပုံအခြေခံဥပဒေဆိုတော့2008ပေါ်စည်းပုံအခြေခံဥပဒေကြိုးခါနဲ့ခါထီးပြီးတော့သူကငြင်းငြင်းအေးအဲညှိနှိုင်းနေရလို့ဖြစ်နေတယ်အဲ့တော့ NLD ဆိုတာတက်လာရင်တော့သူကအတတ်နိုင်ဆုံးအစိုးရအာဏာတီးလိမ့်မယ်လို့ကျွန်တော်တို့မျှော်လင့်နေဗျာ
ဟုတ်ကဲ့ပါ
သူအာဏာတီးတယ်ဆိုရင်အတတ်နိုင်ဆုံးတိုင်းတော်တစ်ခုဒီဂူငါးနဲ့မှာတော့ငင်းညာကြီးအာကျွန်တော်တို့မထင်မှတ်လောက်အောင်ကိုပဲသူငင်းညာကြီးနဲ့ပတ်သက်လို့တိုးတက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်နေဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သောတာရှင်တူကတော့တိုင်းနိုင်ငံကကိုတီးလည်မှုပါကိုတီးလည်မှုရဲ့သဘောထားလည်းဆွေးနွေးလို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာဒီမှာအနေနဲ့ကတော့နော်ဒီလက်ရှိအစိုးရပေါ့နော်လက်ရှိဆရာဦးတင်းနေဆရာပေါ့ဦးတင်းနေဆရာမှာလာဒါသူ့ရဲ့ယူသားမှုမရှိဘူးလို့ကျွန်တော်မြင်တယ်ဗျ။ဘာဖြစ်လဲဆိုတော့ဒီလက်မှတ်ထိုးရေးအားလုံးလက်မှတ်ပါဝင်ထိုးရေးအားနော်ဒီ2008ခေတ်ကဦးတည်ရဲ့ဒီနေမှုကြောင့်ဒါမထိုးဖြစ်တာပါ။နောက်ပြီးတော့25ရာခိုင်နှုန်းတော့လွတ်တော်ထဲမှာစစ်တပ်တရားဝင်နေတဲ့အတွက်ဒါလက်မှတ်ထိုးဖြစ်မထိုးဖြစ်ဆိုတာအဲ့ဒီမှာပုံနေပါတယ်။ဒါကြောင့်မို့ကျွန်တော်တိုင်းရင်းသားအဖွဲ့အစည်းတွေအချင်းချင်းတိုက်ခိုက်တက်ပြနေတာကိုကျွန်တော်တို့ကသဘောမတူဘူးဗျ။ဒါအခုချိန်မှာနော်စူပြရမယ့်အချိန်၊နော်ညီရမယ့်အချိန်ဖြစ်ပါတယ်။နောက်အခုအစိုးရကသူတို့အာဏာအတော့မယ်။အာဏာအတော့မယ်ဆိုတော့နော်စစ်တပ်ကိုသူတို့ဘာတွေလုပ်အောင်လဲဆိုတော့ကျွန်တော်ကမသိရဘူးဗျ။အဲမပြတော့အခုနော်ကျွန်တော်မြင်ရသိရတယ်အများကြီးရှိရတယ်။အခုကြောင်သားတွေလည်းဖမ်းထားတယ်။နောက်ပြီးတော့သူတို့ရန်ကုန်မြို့ကပြင်းဝင်မယ်။သူဘာမှမလုပ်ပါဘူးဆိုတော့သူတို့ပြောခဲ့တယ်။ပြောရနောက်ဆုံးတော့နိုင်ပိုင်းမှာသူတို့အဲ့မှာကျောင်းသားတွေဖမ်းတယ်မတရားမြင်မှရက်ဆက်တယ်အဲ့ဒါကိုကြည့်မယ်ဆိုရင်ကျွန်တော်တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့အများကြီးဓိထားဖို့လိုတယ်အများကြီးလည်းစုစည်းဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုအသံဖိုင်နဲ့ပေးပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိနေပါတယ်ကိုဦးရှမ်းပြည်တောင်ပိုင်းမှာကိုဦးရှမ်းပြည်တောင်ပိုင်းအသံဖိုင်အောင်လည်းကျွန်တော်တို့နားဆင်ကြည့်ကြပါဦးခင်ဗ
ျဟုတ်ကဲ့မင်္ဂလာပါကျွန်တော်ကိုဦးပါအခုလက်ရှိပေါ့နော်တက်မရော်နဲ့ထိတ်တိုက်မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတဲ့ဖြစ်စဉ်တွေရဟိုဒေါန်စန်းသူကြီးတမရဖြစ်ခဲ့လို့ရှိရင်သူကတမရထက်ကနေဆိုတော့ကင်တွယ်မယ်ဆိုတဲ့မူဝါဒစင်ခေါ်တန်ရတက်ချုပ်ရလောလောလတ်လတ်တာဝန်တက်တန်းတိုးမယ်လို့ကြားလာတဲ့အစီအစဉ်ရဟိုစီဗီစစ်တမ်းတင်ဒေသတွေတန်ဇာတာနဲ့မွေးစီဘာပြဿနာရနောက်ကျွန်တော်မြန်မာလူမှုအတိုင်းဝိုင်းမှာကြာရှည်အမြင့်တွယ်လာခဲ့တဲ့ဒီပုံပေါ်စီကကိုရမှု personal card တဲ့အဲ့အားလုံးရဲ့စုံမရတော့မြမငင်းငင်းအတွက်အဖြစ်80ရာခိုင်နှုန်းလောက်ဖြစ်မယ်လို့ကျွန်တော်ယူဆပါတယ်ပြည်ရင်းစစ်သက်ဆူရှိနေတာဟိုစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေစစ်ခင်းလုံးတက်တက်လုံးဝမဟုတ်တာတော့တဖြည်းဖြည်းနဲ့ထင်ရှားလာနေပါတယ်အဲတန်သာတဒီမူရစီဝါရဲ့အနောင်ဖွဲ့မပါခဲ့တဲ့ဘကဘစစ်တပ်ကိုအတောင့်အတင်းဆုံးအခမ်းသူဖြစ်ခဲ့ပြီးမြဲနိုင်ငံရေးစစ်မျက်နှာမှာကြာဆုံးပြီးွားတဲ့နောက်မှာတော့ပြိုကွဲခဲ့ရတာလည်းထင်ရှားတဲ့တက်တေတခုဖြစ်ပါတယ်ကျွန်တော်ဆိုလိုချင်တာကတော့ဒီစစ်တပ်နဲ့မဟုတ်ဘဲနဲ့လက်နက်ကန်ချင်းချင်းပြန်တိုက်နေတာကိုကြည့်ရင်တက်ရဲ့ရန်လုံမှုကြောင့်တက်တက်ပြည်တွင်းဆစ်ရှိနေတာမဟုတ်တော့ဘူးလို့ယူဆနိုင်ပါတယ်။အဲဒေါန်စန်းစုကြည်ရဲ့သမရအထက်ကဆိုတဲ့မူဝါဒလည်းတကယ်ရှင်းသန်လာပြီဆိုလို့ရှိရင်စီးရေးဆရာမှလည်းပဲတက်ချုပ်ရဲ့အထက်ကိုမရောက်ရင်တော့မတန်းတူကစားမယ်လို့ဆိုလိုရရောက်ပါတယ်။အဲလက်ရှိတက်ချုပ်ကအရင်ရှိခဲ့ဝေးစစ်ကောင်းဆောင်တွေမျိုးတိတ်ပြီးတက်ချင်ပြက်ချင်တက်ချင်ခိုက်ချင်စိတ်ရှိတယ်လို့မဟုတ်ဘဲနဲ့professional army ကိုသစိတ်ညွတ်နေရသူဖြစ်တဲ့အတွက်သူတက်တန်းတိုးတာလည်းပဲကျွန်တော်စစ်တပ်ကိုတိုက်ရိုက်ခိုက်ရတဲ့သူစီမံညက်တိုင်းဆက်ပုံဖော်လိမလားလို့ကျွန်တော်တွေးစရာဖြစ်ပါတယ်မြန်မာတွေကဟိုအခုစိတ်ထဲမှာပေါ့လေစစ်တပ်ကိုအများစုမုန်းညင်မုန်းနေလိမ့်မယ်ဒါပေမဲ့စစ်သွေးစစ်မှန်တဲ့စစ်ကောင်းဆောင်အလိုလိုကူးကွယ်နေတတ်တာတော့မွေးရပါလို့ဖြစ်နေပါတယ်ဇာတိသွေးဇာတိမှပြောကြတာပေါ့အနော်ဒါဘင်းအောင်စသဖြင့်ကျွန်တော်တို့ခက်ဆက်ဆက်ကဂုဏ်ယူခဲ့ကြပါတယ်ဒါရီယာလည်းပဲစစ်ကိုအများရန်ပဲမီးမွေးမှန်းမသိမွေးနေတာဖြစ်နိုင်တာပါပဲဒါကြောင့်မလို့ဒီစုံမတ်တွေစုမရှင်းသွားမှသာငင်းညမ်းမှာဖြစ်ပါတယ်လို့ကျွန်တော်ဆွေးနွေးလိုပါတယ်ကျေးဇူးပါ
ဟုတ်ကဲ့ဒါတော့ကိုဦးရှမ်းပြည်တောင်ပိုင်းမှာဆိုတော့ဒီလက်နက်ကင်ပရီကတ်တွေကိုဖြည့်ရှင်းရေးမှာအဓိကကျတဲ့စစ်တပ်နဲ့ဒီတိုင်းသားလက်နက်ကင်အဖွဲ့တွေအပေါ်မှာအခုဒီအစိုးရတွေဖြစ်လာမဲ့ NLD အနေနဲ့ရောဟိုဘလောက်တိပြောနိုင်စုံနိုင်အခြေအနေမျိုးတွေရှိလာနိုင်မလဲဟိုတိုင်းသားတွေကဒီ NLD ဘက်မှာယုံကြည်ရဲအားကိုးရဲဆိုရင်တော့မှဟိုတပ်ဖက်ကကြတော့လက်ခံလိုက်အောင်ဟိုပြောနိုင်စွနေတဲ့အနေအထားမျိုးဘယ်လောက်ထိမြင်ရလဲဦးထွန်းစော်ရဲ့အမြင်ဆွေးနွေးပေးပါဦးခင်ဗျအ
ဓိကငင်းငင်းရဲ့ဖြစ်စီမှာဗျအရေးကြီးဆုံးအချက်တစ်ချက်ကဘာလဲဆိုတော့ဂုံတိတ်ခါဗျဂုံတိတ်ခါပါအဲ့ဒါဂုံတိတ်ခါကဘာနဲ့မှလေးလို့မရဘူးเนาะကျတို့လူဂုံတိတ်ခါနဲ့အညီတန်းတူရည်သူဆိုတာရှိပါတယ်เนาะတန်းတူရည်သူဆက်ဆံဖို့လည်းအရေးကြီးပါတယ်အခုဖြစ်ပေါ်နေတာကအဲ့လိုမဟုတ်ဘူး NCA ကိုအကြောင်းပြုပြီးမှ NCA ကိုလက်မဲ့ရေးထိုးအဖွဲ့ရေးထိုးထားတဲ့အဖွဲ့ကိုကြတော့အခွင့်ပြုခံလုပ်ပေးထားတယ် NCA ကိုလက်မဲ့ရေးထိုးတဲ့လူတွေကြတော့ကျွန်တော်တို့တန်ခတ်ထားတယ်သူတို့ဆိုတဲ့ပုံစံမျိုးတော့ကျွန်တော်တို့ဒီဘုံဟောပေါ့စုပေးတန်ပေးစနစ်ကိုကျင့်သုံးနေတယ်လို့ဖြစ်နေပါတယ်အဲ့ဒါကြောင့်ဒီလိုပြုမှုတွေကိုကျွန်တော်တို့ကစင်ကျင်ပြီးတော့မှပြင်ဆင်ဖို့လိုပါတယ်နော်မူဝါဒတစ်ခုတည်းပြင်ဆင်ုံနဲ့မရဘဲနဲ့ကျွန်တော်တို့စိတ်နေစိတ်ထားနဲ့လုံရက်တွေကအစာပြင်ဆင်ဖို့လိုတယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့ဒါကြောင့်ဒီအပြစ်တွေလာနေတဲ့ပြည်တွင်းစစ်ကြီးကနှိပေါင်း80နီးပါးဖြစ်သွားပါပြီဘာကြောင့်ခြေချာနေလဲရလဲဆိုတဲ့အခါကျတော့မူမမှန်တာကတစ်ပိုင်းနော်လူတို့ရဲ့အုပ်ချုပ်သူတွေရဲ့ပြုမှုဆက်ဆံမှုကတစ်ပိုင်းဒီနှစ်ပိုင်းကအဓိကအခေရကြရတယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကြောင့်ဒီနှစ်ပိုင်းစလုံးကိုအဓိကပြုပြင်မှာပဲကျွန်တော်တို့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုဥတည်မယ်ကျွန်တော်တို့တိုင်းရင်းသားများလူလာတဲ့အားလုံးလူလာတဲ့တတိုင်းပြည်လုံးလူလာတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးစီကိုရောက်ရှိနိုင်မယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ဒီတပ်ဖက်ကလည်းလက်ခံနိုင်မဲ့အခြေအနေတိုင်းရင်းသားတွေဘက်ကလည်းဟိုလက်ခံနိုင်မဲ့အခြေအနေမျိုးဟိုညှိနှိုင်းနိုင်မှုအတွက်ကိုဆိုလို့ရှိရင် NLD အနေနဲ့ဘယ်လိုပုံစံမျိုးတွေဆောင်ရွက်ဖို့လိုမလဲဒေါက်တာရမျိုးသိရဲ့သဘောထားကိုလည်းကျွန်တော်တို့ဟို2မိနစ်လောက်တော့အချိန်ရပါသေးတယ်ဆွေးနွေးပြပါဦးခင်ဗျာ
အဲကျွန်တော်မြင်ရတော့ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတာဝန်ယူပြီးတဲ့အချိန်မှာခုန NCO လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မကြီးထိုးရသေးတဲ့အဖွဲ့ရောအားလုံးနဲ့အထူးတွေ့ဆက်ဆံပြီးတော့တကယ်လက်တွေ့ကြတဲ့ဟိုအပြစ်ခက်ရစဲကြီးအခြေအနေတစ်ခုကိုအမြန်ဆုံးပြီးဆောင်နိုင်မှုလိုအပ်တယ်လို့မြင်ပါတယ်။အဲဒီလိုအပြစ်ခက်ရစဲကြီးကိုဖော်ဆောင်နိုင်ဖို့လေဟိုတက်မတော်နဲ့ကြည်ကြည်လေလေညှိနှိုင်းရှုံ့နှိမ့်ထားဖို့လိုအပ်တယ်လို့မြင်ပါတယ်။နောက်ပြီးတော့ပြည်တော်စုငင်းငင်းကြီးညီလာခံကိုအလို30နဲ့ကျင်းပတာမျိုးမလုပ်ဘဲနဲ့တကယ်တမ်းမှာလည်းကြိုင်အဖွဲ့ရှိအားလုံးကိုစားပြုပါဝင်နိုင်တဲ့ပုံစံမျိုးကိုရတဲ့အဖြစ်ဆောင်ဆိုင်ပြီးတော့မှပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဆက်ပြီးပေါ်ဆောင်တင်တယ်လို့ကျွန်တော်ကတော့တိုက်တွန်းချင်ပါ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒီနိုင်ငံရေးကဲကဲဒေါက်တာရန်မျိုးသိရခိုင်ပြည်အမျိုးသားကောင်စီ ANC ထွေထွေတွင်းရေးမှုဦးထွန်းစွန်နဲ့အတူတခြားပါဝင်ဆွေးနွေးသူအားလုံးကိုထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးစီစဉ်ပြီးထုတ်လုပ်သူကိုအောင်နဲ့အတူတင်ဆက်တဲ့ဒါရိုက်လီလိုက်စီစဉ်ကိုနားဆင်ခဲ့ကြတာပါဒီစီစဉ်နဲ့အတူ view ကထုတ်လွင်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကိုတော့ကျမတို့ရဲ့ view website လိပ်စာ burmese.vuanews.com မှာလည်းအသံနဲ့နားဆင်နိုင်သလိုထိပ်တန်းသတင်းတွေကိုတော့စာနဲ့လည်းဖတ်လို့ရပါတယ်ရှင်အခုကတော့သတင်းချင်းချုပ်ကိုကိုဝင်းမင်းကတလဲကြီးညာပေးပါဦးမယ်ရှင်
ဆီးရီးယားနိုင်ငံမှာစနေနေ့ကစတင်ပြီးပြစ်ခတ်ရေးဆေးရေးအမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကအဆိုပြုတဲ့သဘောတူညီချက်ကိုလက်ခံလိုက်ပြီးလို့ဆီးရီးယားဆွေရရောတပုံတွေကပါဒီနေ့ထုတ်ပြလိုက်ပါတယ်။ဒါပေမဲ့အဆိုရစစ်တပ်က IS Islamic စစ်သွေးကြွနဲ့ Al-Qaeda ကိုရဲနဲ့ဆက်ဆက်နေတဲ့ဂျန်ဖွဲ့အဖွဲ့တွေကိုတော့ဆက်ပြီးဆစ်စင်ရေးလုပ်မယ်လို့ကြေညာချက်ထဲမှာပြောသွားပါတယ်။အာဖဂန်နစ္စတန်ဆွေရနဲ့တာလီဘန်တပုံဦးဆောင်တဲ့တပုံတွေကြားတိုက်ရိုက်ငင်းချင်းဆွေးနွေးပွဲတွေမတ်လပထမပတ်ထဲမှာဖြစ်လာနိုင်ပြီးဒီဆွေးနွေးပွဲကိုအာဖဂန်ဆိုရဘက်ကလက်ခံကျင်းပပေးမယ်လို့ညင်ညာချက်ထွက်လာပါတယ်။အခုလိုညင်ညာချက်ထွက်လာတာကအာဖဂန်ညီငယ်ရဖို့အတွက်အာဖဂန်စ္စတန်၊ပါကစ္စတန်၊တရုတ်နဲ့အမေရိကန်လေးနိုင်ငံကတန်တမန်တွေအနေနဲ့ကာဘူးမြို့တော်မှာဒီနေ့ထပ်ဆွေးနွေးပြီးမှဖြစ်ပါတယ်။ဒီလေးနိုင်ငံဆွေးနွေးပွဲအဖွဲ့ဝင်နိုင်ငံတွေကတာလီဘန်နဲ့အခြားသဘုံအဖွဲ့တွေအားလုံးအနေနဲ့2016ခုနှစ်မတ်လပထမပတ်မှာလုပ်မဲ့ပထမအကြိမ်ညင်ညာချက်ဆွေးနွေးပွဲကိုတက်ရောက်ကြဖို့ကမ်းလှမ်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာကျင်းပနေတဲ့သမ္မတလုံးပထမရွေးချယ်ပွဲမှာနိုင်ငံရှိမြောက်ပိုင်းနဲ့ရှေ့တောင်ပိုင်းတို့မှာအနိုင်ရပြီးတဲ့နောက်အမေရိကန်သမ္မတလောင်းနေရာရည်ကြိုးပမ်းနေတဲ့တန်းကျွယ်တစ်ထည်ကြီးဒိုနယ်ထရမ့်ဟာနိုင်ငံနောက်ချမ်းမှာကျင်းပမဲ့နေဗာဒါပြည်နယ်ကပါတီတွေမဲပွဲမှာနိုင်ရဖို့ကိုယုံကြည်မှုရှိနေပုံရပါတယ်။နောက်ဆုံးထွက်လာတဲ့သဘောထားစတန်ကောက်ယူမှုတွေရမစ္စတာထရမ့်မှာ40ရာခိုင်နှုန်းထောက်ခံမှုရရှိထားပြီး Republican ပြိုင်ဘက်တွေချမှာခြေစုံမှာရှိနေပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်တဲ့ Marco Rubio နဲ့ Ted Cruz တို့ကတော့ထောက်ခံမှု20ရာခိုင်နှုန်းစီလောက်နဲ့ဒုတိယနေရာတွေအတွက်တူနဲ့တူသိပ်မကွာတဲ့အနေထားမှာရှိနေပါတယ်ခင
်ဗျ။တရင်ချင်းချုပ်ကိုကိုဝင်းမင်းတင်ပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်။ကျွန်မခင်ပြထွေးပါရှင်။ View American တန်ရဲ့အင်္ဂါနေ့ညအစီအစဉ်တွေကိုည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 32 25 50နဲ့အစောပိုင်းနာရီဝက်9:00နာရီကနေ 9:00 နာရီခွဲအထိကိုတော့လိုင်းလမီတာ 190 kHz 1509ရိုကနေအသံလွှင့်ပေးခဲ့တာပါ။တော်ရရှင်မြန်မာပြည်သူပြည်သားအပေါင်းကိုစိတ်နှပြကြမ်းမရှင်လန်းကြပါစေရှင်။ကျမတို့ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ရက်တွေမှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.